Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2019ခုနှစ်ဒီဇင်ဘာလ30ရက်တနင်္လာနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ။ဒါအပြင် VOA Burmese ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်းလိုက်ပါ။ဒီမနက်မှာထွေးခြားတဲ့သတင်းတွေကတော့နယူးယောက်မှာဂျူးလူမျိုး5ဦးကိုဒါနဲ့ထိုးခဲ့သူကိုရဲတပ်ဖွဲ့ကဖမ်းဆီးထားပါတယ်။ရုရှားမှာကျန်းဖက်တိုက်ခိုက်မှာကိုဟန်တာနိုင်အောင်သတင်းပေးခဲ့တဲ့အတွက်သမ္မတပူတင်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုကျေးဇူးတင်ကြောင်းပြောကြားလိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့ဖွဲ့စည်းပုံပြင်ဆင်ထားတဲ့နိုင်ငံသားဖြစ်ရေးဆိုင်ရာဥပဒေနဲ့ပတ်သက်လို့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေပါတယ်။ဒီလိုသတင်းတွေကိုတော့ကိုညာဝင်းအောင်နဲ့တူတင်ပြပေးတော့မှာခင်ဗျာ
။ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာတော့2019ခုနှစ်အကုန်အထူးစီစဉ်တွေကိုတင်ဆက်ဖို့ရှိပါတယ်
။ Yeah, he gave me a great letter. I would love to give you, but I don't know. I don't think it would be appropriate, but it was a very personal letter.
ဒါကတော့ American သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံသားရေးမူဝါဒအောင်မြင်ခဲ့သလားဆိုတဲ့သုံးသပ်ချက်အစီအစဉ်မှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါ2019ခုနှစ်အတွင်းကမ္ဘာရေးရာအဖြစ်အပျက်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်ရှင်။အဲဒီနောက်မှာတော့မြန်မာပြည်ကပေးစာများအစီအစဉ်ဦးစီသူအောင်မြင်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်နောက်တခါနှစ်သစ်ကူရော့မဲ့အခါသမယတေးသချင်းလက်ဆောင်အစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်။
ဂျူးလူမျိုးတွေရဲ့ဘာသာရေးအထွတ်မြတ်ပွဲတော်ဟနုကာ9ရက်မြောက်နေ့ကျင်းပနေစဉ်စနေနေ့ညကနယူးယောက်မြို့မှာရှိတဲ့ဂျူးတရားဟောဆရာအိမ်မှာလူ9ဦးကိုဓာတ်နဲ့ထိုးခဲ့သူကိုဖမ်းဆီးထားပြီလို့နယူးယောက်ရဲတပ်ဖွဲ့ကပြောပါတယ်။ဟနုကာပွဲတော်ကျင်းပဖို့နယူးယောက်မြို့မြောက်ပိုင်းကမွန်စီအရမှာရှိတဲ့အဲ့ဒီဂျူးတရားဟောဆရာအိမ်မှာလူ90လောက်စုဝေးရောက်ရှိနေစဉ်ဓာတ်ထိုးမှုဖြစ်သွားခဲ့တာပါ။ဓာတ်ထိုးမှုနဲ့တန်တရားရှိတဲ့သူကိုဖမ်းဆီးခံထားရသူအနေနဲ့တေချောင်းကြံစီမှုငားမှုဖောက်ထွင်းခိုးယူမှုနဲ့တရားဆွဲဆိုခံရနိုင်ပွဲရှိတယ်လို့နယူးယောက်ရဲမှူးကြီးဘရက်ဝီလ်ဒဲကတင်းတင်းနွေနွေမှာပြောပါတယ်။ဒါဟာကြောက်မဖွယ်ကောင်းတဲ့တိုက်ခိုက်မှုဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကလည်းပြောပါတယ်။ဂျူးလူမျိုးတွေကိုဆန့်ကျင်တဲ့လုပ်ရည်တွေကိုရင်ဆိုင်ဆန့်ကျင်အမြင့်ဖြုတ်တင်ကြောင်းလည်းသမ္မတထရမ့်ကပြောပါတယ်။မော်တော်ယာဉ်နဲ့ထွန်ပြေးခင်ဓာတ်နဲ့ထိုးခဲ့တယ်လို့တန်တရားရှိခံရသူဟာလူ9ဦးဒဏ်ရာရအောင်ဓာတ်နဲ့ထိုးခဲ့တယ်လို့နယူးယောက်ရဲတပ်ဖွဲ့ကပြောပါတယ်။လွန်ခဲ့တဲ့ရက်အနည်းငယ်အတွင်းနယူးယောက်မြို့မှာဂျူးတွေကိုဆန့်ကျင်တဲ့တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့တဲ့အထက်ကအဆိုးဝါးဆုံးတိုက်ခိုက်မှုဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကပြောပါတယ်။လွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းအလားရက်ကာလမှာနယူးယောက်မြို့အတွင်းဂျူးလူမျိုးတွေကိုဆန့်ကျင်တဲ့တိုက်ခိုက်မှု73ကြိမ်ဖြစ်ခဲ့တယ်လို့လည်းနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကပြောပါတယ
်။စစ်သွေးကြတွေရဲ့လက်ချက်နဲ့အမေရိကန်ကာကွယ်ဝန်ကြီးဌာနကန်ထရိုက်တာ2ဦးတည်ဆုံးခဲ့ရတာကြောင့်အီရန်နဲ့ဆီးရီးယားမှာရှိတဲ့စစ်သွေးကြစခန်းတွေကိုလေကြောင်းစစ်ဆင်ရေးလုပ်နေတာဖြစ်ကြောင်းအမေရိကန်ကာကွယ်ဝန်ကြီးဌာနပြောခွင့်ရကတနင်္ဂနွေနေ့မှာပြောပါတယ်အမေရိကန်စစ်တပ်ဟာခတာဘက်ဟက်စ်ဘောလာနဲ့အီရတ်ထောက်ခံမှုပေးထားတဲ့အီရတ်စစ်သွေးကြတွေရှိရာစခန်း၅ခုအပေါ်တိကျတဲ့ပြစ်မှတ်နဲ့လေကြောင်းထိုးစစ်လုပ်ခဲ့ကြောင်းကာကွယ်ဝန်ကြီးဌာနပြောခွင့်ရဟော့ဖ်မန်ရဲ့ကြေညာချက်မှာဖော်ပြပါတယ်စစ်သွေးကြတွေကတောက်ကြနေ့မှာဒုံးကျည်အလုံး30လောက်ပြစ်လွတ်ခဲ့ပြီးအဲ့ဒီတဲကတလုံးဟာအီရတ်မြောက်ပိုင်းကာကုတ်မြို့နာကစစ်တပ်ဝင်တွေအလုပ်လုပ်နေတဲ့အဲ့ဒီကန်ထရိုက်တာကိုထိမှန်တေးဆုံးခဲ့တာပါလေကြောင်းတိုက်ခတ်မှုတွေဘယ်လိုလုပ်နေတယ်ဆိုတာကာကွယ်ရေးဌာနကအသေးစိတ်မပြောပေမဲ့အီရတ်နဲ့ဆီးရီးယားမှာရှိတဲ့စစ်သွေးကြတွေရဲ့လက်နက်သုံးလောင်းရုံအပါအဝင်ထိန်းချုပ်စခန်း၃ခုကိုပစ်ခတ်နိုင်ခဲ့တယ်လို့ဆိုပါတယ
်ရုရှားနိုင်ငံမှာအကြမ်းဖက်မှုပြုလုပ်မှာကိုအမေရိကန်ကအထူးလမ်းကြောင်းကတဆင့်သတင်းပေးခဲ့တာကြောင့်ဟန်တားနိုင်ခဲ့တဲ့အတွက်သမ္မတဒေါ်နယ်ထရမ့်ကိုကျေးဇူးတင်ကြောင်းရုရှားသမ္မတဗလာဒီမီပူတင်ကတယ်လီဖုန်းနဲ့ခေါ်ပြီးပြောကြားခဲ့တယ်လို့ရုရှားအစိုးရကပြောပါတယ်။အဲဒီလိုပြောဆိုမှုနဲ့ပတ်သက်လို့အမေရိကန်ဘက်ကတော့အတည်ပြုပြောဆိုခြင်းမရှိသေးပါဘူး။အဲဒီလိုတယ်လီဖုန်းနဲ့ပြောဆိုမှုအတွင်းနှစ်နိုင်ငံအကျိုးကိစ္စတွေနဲ့သက်ဆိုင်တဲ့အကြောင်းအရာတွေကိုလည်းဆွေးနွေးပြခဲ့တယ်လို့အစိုးရရဲ့တရားဝင်အင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။အကြမ်းဖက်မှုတွေကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ပြီးဆက်လက်တိုက်ထုတ်သွားကြဖို့ခေါင်းဆောင်နှစ်ဦးသဘောတူခဲ့တယ်လို့ဆိုပါတယ်။တခြားအသေးစိတ်အချက်အလက်တွေကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။
အမေရိကန်မြောင်စုတက်ဆက်စ်ပြည်နယ်ဖော့တ်ဝုတ်မြို့ရဲ့စင်ကြီးဘုံက West Freeway ခရီးရန်ဖျားเจ้าမှာတနင်္ဂနွေနေ့ဝတ်ပြုဆူတောင်းနေတော့တရံသမားတဦးရဲ့ပြစ်ခတ်မှုကြောင့်လူနှုတ်ဦးတည်ဆုံသွားပြီးဒဏ်ရာရသွားတဲ့နောက်တဦးကတော့စိုးရိမ်ပွဲအခြေအနေရှိနေပါတယ်။ဆေးရုံကိုတည်သွားတဲ့လမ်းမှာတင်အဆိုပါလူနှုတ်ဦးတည်ဆုံသွားတာဖြစ်ကြောင်းရဲကပြောပါတယ်။တရံသမားဟာတည်ဆုံသွားပြီလားဒဏ်ရာရသူလားဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။အမေရိကန်ရဲ့ပြည်တွင်းတချို့သတင်းတွေမှာတော့ ဖျားကြောင်းလုံုံရေးကပြန်လည်ပြစ်ခတ်မှုကြောင့်တနတ်သမားတည်ဆုံးသွားပြီလို့ရေးပါတယ်သူပဲသူလဲဘာကြောင့်ပြစ်ခတ်ရတာလဲဆိုတာမသိရသေးပါဘူးတက်ကဆက်ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတော့ဖျားကြောင်းဆိုတာအထွတ်မြတ်ထားရနေရဖြစ်ပြီးနောက်ထပ်လူတွေမတည်ဆုံးရအောင်တနတ်သမားကိုဝိုင်းဖန်ခဲ့ကြတဲ့ဖျားကြောင်းလာတဲ့သူတွေကိုကျေးဇူးတင်ကြောင်း Twitter မှာရေးပါတယ်
ဒီ American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ light meter 32 kHz 933 light meter 40 kHz 9839 light meter 48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာ light meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာမြောက်ကိုရီးယားကပေးမယ်ဆိုတဲ့ Christmas လက်ဆောင်ကိစ္စအတွက်အထုအနေနဲ့ခံမှန်းပြောဆိုခြင်းမလုပ်လို့ပေမဲ့တကယ်လို့မြောက်ကိုရီးယားကတာဝဲပစ်ဒုံးကြီးဒါမှမဟုတ်နျူကလ িয়ার စမ်းသပ်ဖောက်ခွဲမှုတွေပြုလုပ်ခဲ့မယ်ဆိုရင်လွန်စွာစိတ်ပျက်မိမှာဖြစ်ကြောင်းအမေရိကန်မျိုးသားလူမျိုးရေးအကြံပေး Robert O'Brien ကတင်းနှင်းတွင်နေမှာပြောပါတယ်မြောက်ကိုရီးယားအနေနဲ့အဲ့ဒီလိုစမ်းသပ်မှုတွေပြုလုပ်ခဲ့မယ်ဆိုရင်ကမ္ဘာမှာဆက်အင်အားအကြီးဆုံးနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုအနေနဲ့တင့်တော်တဲ့တုံ့ပြန်မှုကိုလှုံ့ဆော်သွားမှာဖြစ်ကြောင်း ABC ရုပ်သံသတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်း O'Brien ကပြောပါတယ်မြောက်ကိုရီးယားရဲ့လှုံ့ဆော်မှုတွေကိုတုံ့ပြန်ဖို့အတွက်အမေရိကန်မှာနီလန်ပေါင်းစုံရှိကြောင်းလည်းသူကပြောပါတယ်အမေရိကန်အနေနဲ့ဆုံးဖြတ်ချက်ကိုကြိုတင်ချမှတ်တာမျိုးမလုပ်လို့ပေမဲ့အလားတူဖြစ်စဉ်မျိုးမှာအရင်ကတုံ့ပြန်ခဲ့တဲ့အတိုင်းတုံ့ပြန်သွားမယ်လို့ဆိုပါတယ်တကယ်လို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်းဥန်ကသာစမ်းသပ်ဖောက်ခွဲမှုတွေပြုလုပ်ခဲ့မယ်ဆိုရင်အမေရိကန်ဘက်ကတမူထူးခြားတဲ့တုံ့ပြန်မှုတွေကိုလှုံ့ဆော်သွားမယ်လို့ဆိုပါတယ်ဖေဖော်ဝါရီလကတည်းကရပ်ဆိုင်းနေခဲ့တဲ့မြောက်ကိုရီးယားနျူကလ িয়ার အရေးဆွေးနွေးမှုတွေပြန်ဆနိုင်ရေးတစုံတရာတုံ့ပြန်မှုမြောက်ကိုရီးယားကသတ်မှတ်ထားတဲ့နှစ်ကုန်ပိုင်းကန့်သတ်ရဲ့နှိလာတဲ့အချိန်မှာအမေရိကန်ကိုခရစ်စမတ်လက်ဆောင်ပေးမယ်လို့သတိပေးပြောကြားထားခဲ့တာ
ပါအိန္ဒိယနိုင်ငံရဲ့နိုင်ငံသားဥပဒေသက်ဟာဘာသာရေးအရာထဲသွင်းမစင်စားရဘူးဆိုတဲ့အိန္ဒိယဖွဲ့စည်းပုံကိုစော်ကားရရောက်တယ်လို့လူနည်းစုမွတ်စလင်တွေအပေါ်ဖိနှိပ်ရရောက်တယ်လို့အကဲခတ်တွေကပြစ်တင်ဝေဖန်နေခြင်းပါပဲဒီဥပဒေသစ်ကိုစန့်ကျင်သူတွေရောထောက်ခံသူတွေပါတနင်္ဂနွေနေ့တုန်းကအိန္ဒိယနိုင်ငံတစ်လွှာလမ်းမတွေပေါ်ဆန္ဒပြခဲ့ကြပါတယ်နိုင်ငံသားဖြစ်ခွင့်ဥပဒေသစ်ထဲမှာဗုဒ္ဓဘာသာလူများစုရှိတဲ့မြန်မာနဲ့သီရိလင်္ကာလိုနိုင်ငံတွေကနေထွက်ပြေးလာကြတဲ့မွတ်စလင်တွေကိုပါကန့်သက်ထားတာကြောင့်လည်းဝေဖန်မှုတွေထွက်ပေါ်နေပါတယ်။နယူးဒေလီမြို့ကဂျမီးယာမယ်လီယာအစ္စလာမီယာတက္ကသိုလ်အပြင်ဘက်ဆန္ဒပြသူတွေဟာရဲလိုဝတ်ဆင်ထားပြီးကျောင်းသားတွေကိုရိုက်နှက်နေတဲ့တရုတ်ပြပုံစံနဲ့ဆန္ဒပြကြပါတယ်။ဒီတက္ကသိုလ်ဟာနိုင်ငံသားဥပဒေသစ်ကိုဆန့်ကျင်သူတွေနဲ့ရဲတွေကြားထိတ်တဲအကြမ်းဖက်မှုဖြစ်ခဲ့ရာအဓိကနေရာတစ်ခုဖြစ်ပါတယ်။ဒီချိန်ထဲမှာပဲဝန်ကြီးချုပ်မိုဒီရဲ့ဒီနိုင်ငံသားအသစ်နိုင်ငံသားဥပဒေသစ်ကိုထောက်ခံတဲ့ဆန္ဒပြပွဲတွေကိုဒေရာဒွန်းနဲ့ဘိုပါမြို့တွေမှာလုပ်ခဲ့ပါတယ
်။ယူကရိန်းအာဏာပိုင်နေနဲ့ရုရှားကကြောတောက်နောက်ခံပေးထားတဲ့ခွဲထွက်ရေးအဖွဲ့တွေအကြကသုံးပန့်လဲလဲရေးအစီအစဉ်ပြီးဆုံးသွားပြီလို့ယူကရိန်းသမ္မတရုံးကတင်းတင်းကြပ်ကြပ်နဲ့မှာပြောပါတယ်။သုံးပန့်နေအပြန်အလှန်လွတ်ပေးတဲ့အစီအစဉ်ပြီးဆုံးသွားပြီဖြစ်ကြောင်းနဲ့အကျဉ်းသား86ဦးကိုတစ်ဖက်ကပြန်လွတ်ပေးခဲ့ကြောင်းယူကရိန်းသမ္မတရုံးက Twitter လူမှုကွဲကတစဉ်ကြေညာလိုက်တာပါ။ခွဲထွက်ရေးသမားတွေလက်ထဲကိုအကျဉ်းသားဗနဦးလွှဲပေးလိုက်တယ်ဆိုတာကတော့အတိအကျမသိရသေးပါဘူး။အစောပိုင်းတုန်းကတော့ယူကရိန်းအစိုးရဘက်က3ပန်း89ဦးကိုလွှတ်ပေးဖို့ရှိပြီးသူတို့ဘက်က55ဦးပြန်လွှတ်ပေးမှဖြစ်ကြောင်းဒွန်ညက်စ်ခွဲထွက်ရေးအဖွဲ့ကိုယ်စားလှယ်ပြောတာကိုကိုကပီယူနီယံသတင်းမှဖော်ပြထားပါတယ်။ဒါဟာယူကရိန်းပြည်ပကအတွင်းယူကရိန်းလူမျိုးတွေကိုလေးလအတွင်းဒုတိယအကြိမ်မြောက်အပြန်အလှန်လဲလှယ်ခြင်းဖြစ်ပါတယ်။ဒွန်ညက်စ်မြို့နယ်55ကီလိုဒီကမှာပဲဒွန်ညက်စ်မြို့နယ်35ကီလိုမီတာလောက်ဝေးတဲ့နေရာမှာအကျဉ်းသားတွေကိုလဲလှယ်ခဲ့ကြတာဖြစ်ပါတယ
်။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှူးမှာစနေနေ့ကထရက်ကားဘုံးထောင်တိုက်ခိုက်မှုကြောင့်အနည်းဆုံးလူ90သေဆုံးသွားပါတယ်။ဒဏ်ရာရသူ125ယောက်လောက်ရှိပြီးအဲ့ဒီထဲက16ဦးဟာဒဏ်ရာပြင်းထန်တယ်လို့ဆိုမာလီယာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာအပြင်းရသူတွေက2ဦးဟာတူရကီနိုင်ငံသားတွေဖြစ်ကြပါတယ်။အဲ့ဒီ16ဦးကိုစေကူတာဘိုအန်ကာရာမြို့တော်ကိုတူရကီစစ်လေရင်နဲ့တည်ဆောင်သွားကြောင်းဆိုမာလီပြည်ထောင်ဝန်ကြီးမိုဟာမက်ဒူအာလီက VOA ကိုပြောပါတယ်ဒဏ်ရာရတဲ့လူနာတွေတည်မသွားခင်မှာတူရကီစစ်လေရင်ပေါ်ကနေအခြားဒဏ်ရာရတဲ့လူနာတွေကုသဖို့လိုအပ်တဲ့ဆေးပစ္စည်းအထောက်အပံ့တွေနဲ့ဆေးကရိယာတွေကိုမိုဂါတီရှူးဆေးရုံကိုပေးလှသွားပါတယ်ဒါအပြင်ဆိုမာလီမှာကြံခဲ့တဲ့ဒဏ်ရာရသူတွေကိုကုသပေးဖို့တူရကီဆရာဝန်တွေကိုဆေးပစ္စည်းတွေနဲ့အတူဆေးလွှတ်ခဲ့တယ်လို့ဆိုမာလီသမ္မတရုံးကလည်းပြောပါတယ်စနေနေ့ပောက်ကွဲမှုဟာ အရှေ့အာဖရိကနိုင်ငံတစ်ခုဖြစ်တဲ့ဆိုမာလီတမိုင်းမှာအဆိုးဝါးဆုံးဖြစ်ပြီးဘိုဂါတီရှူးမြို့ကနေအက်ဖ်ကိုယာဒေသကိုသွားတဲ့လမ်းလူစီကားတဲ့လမ်းစုံမှာပေါက်ကွဲမှုဖြစ်ခဲ့တာပါခင်ဗျာ Direct from Washington The
Voice of America The တနင်္လာနေ့နဲ့နဲ့ခင်သတင်းအစီအစဉ်ကိုကိုဇော်ဝင်းလိုက်နဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့ဆော့ဆော့ကသတင်းထဲမှာကြားခဲ့ရသလိုသမရထရန့်ရဲ့မြောက်ကိုရီးယားနိုင်ငံအပေါ်ထားတဲ့မူဝါဒအောင်မြင်ခဲ့သလားဆိုတာတွေကိုဆက်လက်နားဆင်ရမှာပါ။ American သမရဒေါ်နယ်ထရန့်ဟာသူ့လက်ထက်မှာအရင် American သမရတွေထက်စွန်းစွန်းတမန်ဆောင်ရွက်ပြမယ်ဆိုပြီးအာဏာရှင်မြောက်ကိုရီးယားခေါင်းဆောင်ကိုမြောက်ကိုရီးယားနိုင်ငံပိုင်နယ်မြေထဲထိသွားရောက်တွေ့ဆုံခဲ့သလို American ရဲ့အကျိုးစီးပွားကိုထိခိုက်တယ်ဆိုပြီးအီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီးနိုင်ငံ၆နိုင်ငံကြားချုပ်ဆိုခဲ့တဲ့စာချုပ်ကနေနှုတ်ထွက်ပြီးတဲ့နောက်အီရန်ကိုဆက်လက်ဖိအားပေးခဲ့ပါတယ်။တခါအမေရိကန်ရဲ့အကျိုးစီးပွားပထမဆိုပြီးတရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲလာတာလည်းနှစ်နဲ့ချီရှိပါပြီ။ဒါကြောင့်2019ခုနှစ်အတွင်းသမရထရန့်ရဲ့နိုင်ငံကြားရေးမူဝါဒတွေဘလောက်ထိမှန်မှန်ကန်ကန်ချမှတ်နိုင်ခဲ့သလဲဆိုတာတွေကိုကိုအောင်ကစူးစီးတင်ပြမှာပါရှင်။ The President of the United
States American သမ္မတ Donald Trump ရဲ့2019ခုနှစ်အတွင်းသူ့ရဲ့နိုင်ငံကြားရေးမူဝါဒဆိုင်ရာကိစ္စတွေမှာတော့မြောက်ကိုရီးယားနဲ့အီရန်နျူကလ িয়ার အရေးတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲစတဲ့ကိစ္စရပ်တွေဟာထိဆုံးကရှိနေခဲ့ပါတယ်2019ခုနှစ်ဝင်ရောက်လာကစားမှာပဲသမ္မတ Trump ကမြောက်ကိုရီးယားကောင်းဆောင် Kim Jong Un စီကနေတွေ့ဆုံဆွေးနွေးဖို့ဖိတ်ကြားစာရရှိတယ်လို့ဆိုပါတယ်ဒါလို့စာမျိုးဘယ်တော့မှမြောက်ကိုရီးယားဘက်ကမရေးခဲ့ဘူးဥက္ကဋ္ဌကြီး Kim နဲ့ခိုင်မာတဲ့ဆက်ဆံရေးတည်ဆောက်နိုင်ခဲ့ပြီလို့လည်းပြောပါတယ် Kim Jong Un ကလည်းအမေရိကန်သမ္မတနဲ့တွေ့ဆုံဆွေးနွေးလို့ပြီးကမ္ဘာကြီးအနေနဲ့ဝိုင်းဝန်းကြိုဆိုကြရမယ်အဖြစ်တစ်ခုတော့ထွက်နိုင်လိမ့်မယ်ဆိုပြီးတော့ပြောဆိုခဲ့တာကြောင့်မြောက်ကိုရီးယားနဲ့တောင်ကိုရီးယားစစ်ပွဲကြီးတရားဝင်အဆုံးသတ်ပြီလို့တောင်ကြေညာတော့မလားမျှော်လင့်ခဲ့ကြတာပါမြောက်ကိုရီးယားကောင်းဆောင်နဲ့သမ္မတထရမ့်တို့ဟာဟနွိုင်းကမက်ထရိုပိုးဟိုတယ်မှာဖေဖော်ဝါရီ29ရက်နေ့မှာတွေ့ဆုံခဲ့ကြပါတယ်အဲ့ဒီညသာစာပွဲမတိုင်ခင်ကိုရီးယားစစ်ကပ္ပံနှစ်ဦးကလွဲလို့တခြားဘယ်သူမှမပါတဲ့ကောင်းဆောင်ကြီးနှစ်ဦးဟာတီးကြဆွေးနွေးခဲ့ပါတယ်ဒါပေမဲ့လည်းနောက်တရက်မှာတော့ထင်သလိုအဆင်ပြေချုံးမွေ့မလာပဲစောစည်းစွာဆွေးနွေးပွဲအစီအစဉ်လေးကိုအဆုံးသတ်ပြီးတော့သတင်းစာရှင်းလင်းပွဲကျင်းပပါရယ်နျူကလ িয়ার ဖြတ်သိမ်းကိစ္စမလုပ်ခင်ချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုအလုံးဖယ်ရှားပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုတဲ့အတွက်ဆွေးနွေးပွဲရှေ့မဆက်နိုင်ခဲ့ဘူးလို့သမ္မတထရမ့်ကပြောပါရယ်
I could have signed an agreement today and
the board to jige ko degree limit thulo ya ba de da mai ai lo limit ye thu lai bian yin le di the board to jige ha a low me phit bu tu lou khe da do le be sa sa pyin lu re ga byo nai ma le da chaung swin ne bwe ba a phi ma ma twet be di a dai song tat lai pho le pyin sin tha ma ba
American မြောက်ကိုရီးယားကောင်းဆောင်တွေရဲ့ဆက်ဆံရေးဟာဒလိုနဲ့ခက်ကြဲကြဲသာရှိခဲ့ပြီးတဲ့နောက်ဇွန်လလယ်အနီးမှာ Kim Jong Un က Trump စီကိုစာရေးသားခဲ့ပြန်ပါတယ်တိတ်နွေးထွေးပြီးတော့ပုံကိုရေးအရာရေးထားတဲ့စာစောင်ဖြစ်တယ်လို့ Trump ကသတင်းတောက်တွေကိုပြောပါတယ်သူ့လက်ထက်မှာမြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန်တဲ့မှုရပ်ဆိုင်းခဲ့ကြောင်းပြောကြရင်မြောက်ကိုရီးယားအရေးသူ့လက်ထက်မှာပြည်လဲခြင်းမုံရတဲ့ Trump နဲ့ Kim Jong Un တို့ဟာဇွန်30ရက်နေ့မှာတတိယအကြိမ်အနေနဲ့တောင်နဲ့မြောက်ကိုရီးယားနယ်စပ်မှာတွေ့ခဲ့ကြပါတယ်ဒါကြောင့်သမ္မတထရမ့်မှာသမ္မတအဖြစ်တာဝန်ထမ်းဆောင်နေရင်းမြောက်ကိုရီးယားနိုင်ငံကိုသွားရောက်တဲ့ပထမဆုံးအမေရိကန်သမ္မတဖြစ်လာပါတယ်ကင်ဂျွန်အွန်းက
သမ္မတမွန်းကဒီနေရာမှာတွေ့မယ်လို့မနေ့မနေ့ကလှမ်းပြောတဲ့အချိန်တုန်းကဆိုရင်အတော့ကိုအံအားသင့်သွားပါတယ်အဲ့နောက်မနေ့ကနှောင်းပိုင်းမှာပဲတရားဝင်အကြောင်းကြားစာကိုရရှိခဲ့ပါတယ
်အလုံသဘောဆွေးနွေးမှုတွေပြန်စတင်နိုင်အောင်အဖွဲ့တွေဖွဲ့ဖို့သဘောတူခဲ့ကြတယ်လို့သမ္မတထရမ့်ကပြောပါတယ်
Now we'll just see if we can do something but
တခုခုတော့ဖြေထွက်လာတာကိုတွေးကြမှာပါဒါပေမဲ့ဖြစ်တင်တာတွေဖြစ်ဖို့လိုပါတယ်ခက်မြန်မြန်လုပ်လိုက်တာမဟုတ်ပဲဖြစ်တင်တာတွေကိုလုပ်ဖို့စဉ်းစားထားပါတယ
်အဲ့ဒီနောက်တော့နှစ်နိုင်ငံကြားဆက်ဆံရေးဟာခက်ကြဲကြဲပြင်ဖြစ်လာပြီးမြောက်ကိုရီးယားဘက်ကဒုံးကျည်တွေစမ်းသပ်ပစ်လို့ခဲ့တယ်လို့အမေရိကန်ကလည်းတောင်ကိုရီးယားနဲ့ပူးတွဲပြီးတော့စီရေးလေ့ကျင့်ခဲ့ကြပြန်ပါတယ်ဒီနှစ်ကုန်မှာအဖြေရလက်တခုခုထွက်ဖို့ရည်သတ်မှတ်ထားခဲ့ပေမယ့်လည်းပိတ်ဆို့တန်ခတ်မှုတွေအလုံးစုံဖယ်ရှားပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုမှုတွေကမဖြစ်နိုင်ဘူးဆိုပြီးတော့အမေရိကန်ဘက်ကပယ်ချထားသလိုအမေရိကန်တွေဖြစ်စေခြင်းနဲ့အလုံးစုံလက်နက်ဖြတ်သိမ်းရေးကိုလည်းမြောက်ကိုရီးယားဘက်ကလက်မခံတာကြောင့်ဒီနှစ်အတွင်းကိုရီးယားကျွန်းဆွယ်ပြဿနာပြေလည်မှုမရဘဲအဆုံးသတ်မဲ့ပုံရှိနေပါတယ်။2019ခုနှစ်အတွင်းသမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံကြားရေးမူဝါဒတွေထဲမှာအီရန်နျူကလ িয়ার ဆန်တဲ့မှုရစဲဖို့ကလည်းထိတ်ဆုံးကရှိနေခဲ့ပါတယ်။ဧပြီလအတွင်းအီရန်တော်လှန်ရေးပြည်ဆောင်တဲ့ IRGC ကိုအမေရိကန်အစိုးရကပထမဆုံးအကြိမ်အနေနဲ့ဒီနိုင်ငံခြားအစိုးရအစိပ်ပိုင်းတစ်ခုကိုအကြမ်းဖက်ဝါရဇွဲအဖွဲ့အဖြစ်သတ်မှတ်လိုက်ပါတယ်နိုင်ငံခြားရေးဝန်ကြီး Mike Pompeo က IRGC ဟာကမ္ဘာတစ်လောအကြမ်းဖက်ဝါရဇွဲဆောင်ရွက်ချက်တွေကိုဖွဲ့စည်းစီမံဆောင်ရွက်နေတယ်လို့ပြောဆိုခဲ့ပါတယ်
The IRGC masquerades as a legitimate military organization.
IRGC ဟာတရားဝင်စစ်တပ်အဖွဲ့အစည်းပုံဟန်ဆောင်ထားပြီးမဲ့ကျွန်တော်တို့ကိုအယူလာလို့မရဘူး။ဒီဖွဲ့စည်းဟာပုံမှန်ဆိုလိုလက်နက်အားကိုနဲ့ဥပဒေချိုးဖောက်ပါတယ်။ကမ္ဘာတစ်ဝှမ်းမှာအကြမ်းဖက်မှုတွေကိုစနစ်တကျစုဖွဲ့ပြီးတော့လုပ်နေပါတယ
်။အီရန်ကလည်းအလားတူတုံ့ပြန်ကြေညာခဲ့တာကြောင့်စိုးရိမ်မှုတွေရှိလာခဲ့ပြီးတဲ့နောက် American က USS Abraham Lincoln လေယာဉ်တိုက်ခိုက်ရေးသင်္ဘောအုပ်စုနဲ့ B-52 ဘုံးကျဲလေယာဉ်လေးစင်းအရှိအလယ်ပိုင်းကိုပို့လွှတ်ခဲ့ပါတယ်။နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကနေ2018ခုနှစ်ကအမေရိကန်နှုတ်ထွက်ခဲ့တယ်လို့အီရန်သမ္မတကလည်းနှုတ်ထွက်တော်မယ်လို့ကြေညာပါတယ်။ဇွန်လလေပိုင်းကအိုမန်ပင်လယ်ကွေ့မှာနော်ဝေနဲ့ဂျပန်ပိုင်ရေနံတင်းသင်္ဘောနှစ်စင်းကိုတိုက်ခိုက်မှုအမေရိကန်ရဲ့မောင်းသူမဲ့ drone ယာဉ်ကို Hormuz ရေလက်ကြားအနီးကနိုင်ငံတကာဝေဟင်ပိုင်နဲ့တွင်အီရန်တို့ပစ်ချခဲ့တာလို့အမေရိကန်ကပြောဆိုထားပြီးတဲ့နောက်မှာတော့နှစ်နိုင်ငံကြားစစ်ဖြစ်လူနီးပါးအခြေအနေကိုရောက်ခဲ့ပြီးအီရန်ဘာသာရေးခေါင်းဆောင်အယာတူလာအာလီခါမေနီကိုအတိအကျပြစ်မှတ်ထားတဲ့အီရန်ပေါ်ဗန္ဒာရေးအယာဒဏ်ခတ်ပိတ်ဆို့မှုအစ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကချမှတ်လိုက်ပါတယ်။နိုင်ငံတကာနဲ့ဆက်ဆံရေးတင်းမာနေတဲ့အီရန်မှာနိုဝင်ဘာလလယ်ပိုင်းအရောက်မှာတော့အစိုးရထောက်ပံ့ကြေးပေးနေတဲ့လောင်စာဆီဈေးနှုန်းကို90ရာခိုင်နှုန်းအထိမြင့်တင်ခဲ့တာကြောင့်လူသေဆုံးမှုတွေရှိတဲ့အထိဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်အာဏာရလာပြီးတဲ့နောက်ပိုင်းအမေရိကန်အကျိုးစီးပွားသာပထမဆုံးတဲ့မူဝါဒကိုကင်ဆယ်ရင်အရင်အစိုးရအနေနဲ့ချုပ်ဆိုခဲ့တဲ့ NAFTA လိုနိုင်ငံတကာကုန်သွယ်ရေးစာချုပ်တွေကိုဖျက်သိမ်းပြီးတော့အသစ်ပြန်လည်သဘောတူညီချက်ရယူခဲ့တယ်လို့တရုတ်နိုင်ငံနဲ့လည်းကုန်သွယ်ရေးစစ်ပွဲဆင်နွှဲနေပါတယ်။ညာနာပစ္စည်းမူပိုင်ခွင့်ချိုးဖောက်ပြီးတော့ခိုးယူမှုနှီးပညာအတင်းအဓမ္မလွှဲပြောင်းမှုနဲ့ကွန်ပျူတာ hack လုပ်မှုစတဲ့ပြဿနာတွေရှိနေတာကိုတရုတ်ဘက်ကလက်ခံပေမဲ့အမေရိကန်တောင်းဆိုချက်တွေအားလုံးကိုမလိုက်လျောနိုင်တာကြောင့်တရုတ်နဲ့အမေရိကန်တွင်းကုန်ကူတွေအပြန်အလှန်တိုးမြှင့်ကောက်ခံပြီးတော့ကုန်သွယ်ရေးစစ်ပွဲဆင်နွှဲနေတာပါ။သမ္မတထရန့်ရဲ့တရုတ်သမ္မတရှီဂျင်ပင်ဟာဂျပန်မှာကျင်းပတဲ့ G20 နိုင်ငံတွေရဲ့ဆွေးနွေးပွဲပြင်ပမှာအသီးကြားတွေ့ဆုံခဲ့ပေမဲ့ဘာမှထူးထူးခြားခြားရလက်ထွက်မလာပါဘူး။အခုလိုညှိနှိုင်းမရဖြစ်နေချိန်မှာပဲသမ္မတဒေါ်နယ်ထရန့်ကတရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်အသေးရဖို့အချိန်ကပ်သတ်မထားကြောင်းနဲ့2020အမေရိကန်သမ္မတရွေးကောက်ပွဲပြီးချိန်လောက်အထိစောင့်ဆိုင်းမှာဖြစ်တဲ့အကြောင်းဒီလအစောပိုင်းမှာပြောကြားထားပါရယ်။ဒါပေမဲ့လည်းတရုတ်နဲ့အမေရိကန်ကြားမကြာခင်ကရရှိခဲ့တဲ့ကုန်သွယ်ရေးသဘောတူညီမှုအတွေ့သမရရှိကြီးပင်နဲ့တွေ့တဲ့ကားလက်မှတ်ထိုးပွဲလုပ်မယ်လို့သမရထရမ့်ကဒီဇင်ဘာ19ရက်နေ့မှာပြောကြားခဲ့ပြန်ပါတယ်တရုတ်နိုင်ငံဘက်ကတော့ကုန်သွယ်ရေးကိစ္စတရုတ်နဲ့အမေရိကန်ကြားအနီးကဆက်သွယ်ဆွေးနွေးနေကြပေမဲ့ဆက်လက်ညှိနှိုင်းနေသေးပဲလို့ပြောထားပါတယ်ခင်ဗျာ
ကိုအောင်ပြောပြသွားတာပါကျေးဇူးတင်ပါတယ်ရှင်ဆက်လက်ပြီးတင်ပြမယ်မြမရေးရဆွေးနွေးခန်းအစီအစဉ်မှာလည်းအခု2019နှစ်ကုန်အထူးစီစဉ်ကိုတင်ဆက်မှာပါအမေရိကန်မှာနိုင်ငံရေးအားပြိုင်မှုတွေကအစကိုရီးယားကျွန်းဆွယ်ကနျူကလ িয়ার ပြဿနာအစုံကမ္ဘာတဝှမ်းမှာပြီးခဲ့တဲ့2019ခုနှစ်ထဲနိုင်ငံရေးပြဿနာပေါင်းစုံကြုံခဲ့ရပါတယ်။ကမ္ဘာသတင်းတွေထဲမှာဒီလိုအထင်ကရတွေ့ခဲ့ရတဲ့ဖြစ်ရပ်တွေကိုကိုအောင်လွင်ဦးကနေမဆုမွန်နဲ့အတူတင်ပြမှာပါ။
အမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်လာတဲ့သူတွေကိုတားဆီးဖို့နေဆက်မှာတတိုင်းဆောင်မဲ့အစီအစဉ်တွေအသုံးစည်းကိုလွတ်တော်ကအတည်ပြုမပေးတာကြောင့်အစိုးရလုပ်ငန်းတွေကိုသမ္မတဒေါ်နယ်ထရန့်ဒီစိတ်တပိုင်းရပ်ဆိုင်းထားတာနှစ်သစ်ခုကာလအထိရောက်လာတဲ့အတွက်အမေရိကန်သမိုင်းမှာအကြဆုံးဖြစ်ခဲ့ပါတယ
် As long as it takes I mean look I'm prepared I think the people of the country think I'm right
ရပ်ပေါင်း35ရက်အကြာဇန်နဝါရီလ25ရက်နေ့မှာတော့တောင်းခံထားတဲ့ဒေါ်လာ 5.9 ဘီလီယံမရပါမယ်လဲသမ္မတကအလျှော့ပေးပြီးအစိုးရလုပ်ငန်းတွေကိုပြန်လည်လည်ပတ်ခဲ့ရတာပါဇန်နဝါရီလ28ရက်နေ့ကဘရာဇီးနိုင်ငံရှီတောင်ပိုင်းကရေကတာတစ်ခုဖြုတ်ချရာကရာနဲ့ချီပျောက်ဆုံးနေတဲ့သူတွေကိုအရေးပေါ်ဝန်ထမ်းတွေရှာဖွေခဲ့ရပါတယ်ခီးတွေတွေလိုက်ပတ်လာတဲ့ဖက်စကာတစင်းလည်းမြေပြိုတွေထဲမှာပါသွားခဲ့ပြီးဒါဇင်နဲ့ချီသေဆုံးနေတဲ့သူတွေကိုလည်းနောက်ပိုင်းမှာတွေ့ရှိခဲ့ကြတာပါ
မက္ကဆီကိုနိုင်ငံနဲ့နယ်စပ်ဒေသမှာအရေးပေါ်အခြေအနေကြီးညာမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်ကိုပယ်ချဖို့အောက်လွှတ်တော်ကဆုံးဖြတ်လိုက်ပါတ
ယ်
သမ္မတထရမ့်ရဲ့ Republican Party ကလွှတ်တော်ကိုယ်စားလှယ်13ရောက်အပါအဝင်ထောက်ခံမဲ245မဲကန့်ကွက်မဲ182မဲနဲ့ဆုံးဖြတ်ချက်ချခဲ့တဲ့အကြောင်းအောက်လွှတ်တော်ယာယီဥက္ကဋ္ဌကြေညာလိုက်တာပါ
မလ10ရက်နေ့မှာအီသီယိုးပီးယားလေယာဉ်ပိုင်း Boeing 737 Max အမျိုးအစားခီးသည်တင်လေယာဉ်ပြတ်ကျရာကခီးသည်149ယောက်နဲ့လေယာဉ်ဝင်နှင်း8ယောက်စုစုပေါင်း159ယောက်သေဆုံးသွားပါတယ်။အဒစ်စဘာဘာလေဆိပ်ကပြန်တက်ပြီးမိနစ်ပိုင်းအကြာမှာလေယာဉ်ပြတ်ကျခဲ့တာပါ။နယူးဇီလန်နိုင်ငံမှာမလ15ရက်နေ့တောက်ကြံနေ့မွတ်စလင်တွေဝတ်ပြုနေတဲ့ဗလီတစ်ခုနဲ့တနသမားတစ်ယောက်ဝင်ရောက်ပြစ်ခတ်ရာကလူ90ယောက်သေဆုံးသွားပါတယ်။ Christchurch မြို့ကဗလီမှာပြစ်ခတ်မှုကိုတော့တနသမားကအင်တာနက်လူမှုကွန်ရက်မှာတိုက်ရိုက်ထုတ်လွှင့်နေတာပါ
။နယ်သာလန်နိုင်ငံယူထရက်မြို့လယ်မှာတော့မတ်လ18ရက်နေ့ကတနသမားတစ်ယောက်ရဲ့လက်ချက်နဲ့လူ3ယောက်သေဆုံးပြီးတော့6ယောက်ဒဏ်ရာရရှိခဲ့ပါတယ်။တူရကီနယ်ဝါဒီတနသမားကိုတော့လုံခြုံရေးအာဏာပိုင်တွေနောက်ပိုင်းမှာဖမ်းဆီးရခဲ့ပါတယ်။
အာဖရိကတိုင်းမှာအဆိုးအဆုံးကပ်ဘေးတစ်ခုဖြစ်မလလယ်မှာတက်ခတ်ခဲ့တဲ့အီရန်ဆိုင်ကလုန်းမုန်တိုင်းကြောင့်မိုဇမ်ဘစ်၊ဇင်ဘာဘွေနဲ့မလာဝီနိုင်ငံတွေမှာအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရပြီးလူပေါင်းတထောင်ကျော်သေဆုံးခဲ့ပါတယ်။မုန်တိုင်းတန်းအဆိုးဆုံးခံခဲ့ရတဲ့မိုဇမ်ဘစ်နိုင်ငံမှာလည်း၃ရက်ကြာဝမ်းနေခြင်းအထိမ့်မှတ်သတ်မှတ်ခြင်းပါခဲ့တာပါ။အ
ီရန်နိုင်ငံမိုဆူအမျိုးအနီးတီဂရစ်မြစ်ထဲမှာတော့မတ်လ21ရက်နေ့ကကဒုတ်တင်မော်တစင်းနင်းမြုပ်ရာကလူ80နီးပါးသေဆုံးခဲ့ရပါတယ်။အလွန်ကျွန်းတင်ဆောင်လာတဲ့ကဒုတ်တင်မော်နင်းမြုပ်မှုအတွင်းမှာသေဆုံးရသူအများစုကတော့ရေမကူးနိုင်တဲ့ကလင်းငယ်တွေနဲ့အမျိုးသမီးတွေပဲဖြစ်ကြပါတယ်။
အင်တာနက်မှာလေးဝဲချက်တွေကိုဖွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကကိုလွန်ဝင်ပေးထားတဲ့နိုင်ငံရဲ့အစည်းအဝေးကိုအချင်းချင်းချိုးဖောက်နေတဲ့အကြောင်း Ecuador သမ္မတက April 2ရက်နေ့မှာပဲပြောလိုက်ပါတယ်။နောက်သတင်းပတ်မှာပဲလွန်ခဲ့တဲ့9နှစ်တုန်းက Ecuador တန်ရုံမှာမကိုလွန်ဝင်အာမခံပေးထားတာကိုချိုးဖောက်မှုနဲ့ London တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ပြီးနောက်ပိုင်းမှာသတင်းပတ်50ထောင်နဲ့စီရင်ချက်ချခဲ့တာပါ။
ဆူဒန်နိုင်ငံကိုနှစ်ပေါင်း30ကြာအာနာရှင်ဆန်ဆန်အုပ်ချုပ်ခဲ့တဲ့သမ္မတအိုမာအယ်ဘာရှီရောင်းကိုယာရုကနေဖယ်ရှားလိုက်ကြောင်းဧပြီလ17ရက်နေ့မှာပဲစစ်တပ်ကကြေညာလိုက်ပါတယ်အစိုးရကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလေးလာနီးပါးကြုံခဲ့ရပြီးတဲ့နောက်မှာပဲစစ်တပ်ကနေအာနာသိမ်းဖယ်ရှားလိုက်တာဖြစ်ပါတယ
်နက္ခတ္တဗေဒဆန်ယူပဗေဒပညာရပ်မှာတမိုင်းဝင်အောင်မြင်မှုအဖြစ်စစ်ကြောလာတဲ့က black hole လို့ခေါ်တဲ့တွင်းနယ်ကြီးရဲ့ဓာတ်ပုံကိုနိုင်ငံတကာသိပ္ပံပညာရှင်ဖွဲ့က April 10ရက်နေ့မှာထုတ်ဖော်ပြသလိုက်ပါတယ်။အလင်းနဲ့သန်းပေါင်း50လောက်အကွာအဝေးမှာရှိတဲ့တွင်းနယ်ကြီးကိုတော့နိုင်ငံတကာသုတေသနပညာရှင်200ရောပါဝင်တဲ့စီမံကိန်းက2012ခုနှစ်ကစလို့လေးလာမှတ်တမ်းတင်ခဲ့ကြတာပါ။
ပြင်သစ်နိုင်ငံပါရီမြို့တော်က Northern Cathedral ဘုရားကျောင်းဟာ April 15ရက်နေ့မှာမိလောင်မှုဖြစ်ပွားရာကအကြီးအကျယ်ထိခိုက်ပျက်စီးသွားခဲ့ပါတယ်။သမ္မတအီမာနျူအယ်မက်ခရွန်ကတော့အမြန်ဆုံးပြန်လည်မိုးမှန်ပြင်ဆင်ဖို့ပြောခဲ့ပါတယ
်2016အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်နဲ့သူ့ရဲ့စီယုံရေးပုံဝင်တွေရုရှားနဲ့ပူးပေါင်းကြံစီခဲ့တဲ့ထောက်ထားမတွေ့ရတဲ့အကြောင်းရှစ်နှစ်ကျော်ဝီလျံဘာက April 18ရက်နေ့မှာကြေညာပါတယ်သူစုံစမ်းရေးမှုရောဘတ်မူလာရဲ့နှစ်နှစ်နီးပါးကြာစုံစမ်းမှုတွေမှာပူးပေါင်းကြံစီတဲ့ထောက်ထားမတွေ့ရတဲ့အကြောင်းစုံစမ်းရေးမှုရဲ့အစီရင်ခံစာကိုထုတ်ပြန်ရမှာရှစ်နှစ်ကျော်ကပြောဆိုလိုက်တာပါ
တီရီလင်္ကာနိုင်ငံမှာတော့ April 21ရက်နေ့တနင်္ဂနွေနေ့က Easter ပွဲတော်နေ့မှာပဲခရစ်ယာန်ဘုရားကျောင်း3ခုနဲ့ဟိုတယ်3ခုတိုက်ခိုက်ခံရပြီးတော့လူပေါင်း250ကျော်သေဆုံးပြီး900လောက်ဒဏ်ရာရရှိခဲ့ကြပါတယ် Easter တနင်္ဂနွေနေ့မတိုင်ခင်ရန်နေငယ်အလို့မှာပဲအသေးခံဘုံးခွဲသူတယောက်ကဟိုတယ်တစ်ခုမှာတဲခိုခဲ့ပြီးတော့အဲ့ဒီနောက်ပိုင်းမှာမှဒီတိုက်ခိုက်မှုတွေကျူးလွန်ခဲ့တာလို့လည်းလုံခြုံရေးဗီဒီယိုကင်မရာမှတ်တမ်းတွေမှာတွေ့ရှိခဲ့ရပါတယ်
မေလ19ရက်နေ့မှာပဲထိုင်ဝမ်ဟာအာရှတိုက်ပွဲမှာပထမဆုံးလိင်လူချင်းလက်ထပ်ခွင့်ပြုတဲ့နိုင်ငံဖြစ်လာပါတယ်။အမျိုးသားအမျိုးသမီးလိင်လူစုံမဲ့သူစုံနွဲတွေတာမန်စုံနွဲတွေလိုပဲကလေးမွေးစားခွင့်အမွေဆက်ခံခွင့်အပါဝင်အခွင့်အရေးတွေခံစားခွင့်ရမယ်ဥပဒေကိုထိုင်ဝမ်လွှတ်တော်ကအတည်ပြုပေးလိုက်တာပါ
EU ဥရောပသမဂ္ဂကနေခွဲထွက်ရေးအတိုက်ခံနေတဲ့ရင်ဆိုင်နေရတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာမေလ24ရက်နေ့မှာပဲယာရုကနေတုတ်ထွက်လိုက်ရပါတယ်
ဇွန်လဆန်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ထိပ်သီးတွေ့ဆုံကြပါတယ်။ခီးစဉ်တွင်နိုင်ငံဆက်ဆံရေးတွန်းမြင့်မှုလည်းခေါင်းဆောင်နှစ်ယောက်ကကတိပြုခဲ့ကြတာပ
ါ။ရာဇဝတ်မှုကျူးလွန်သူတွေဖြစ်တဲ့တန်တရားရှိသူတွေကိုတရုတ်ပြည်မကြီးပို့ဆောင်ခွင့်ပြုမဲ့ဥပဒေကြမ်းတရက်ကိုစန့်ကျင်ကန့်ကွက်ရာကနေဟောင်ကောင်မှာတော့အစိုးရစန့်ကျင်ဆန္ဒပြပွဲတွေဇွန်လဆန်းမှာစတင်ပေါ်ပေါက်ခဲ့ပါတယ
်။ I now announce.that the government has decided to suspend the legislative amendment exercise.
ဂျွန်လာ15ရက်နေ့မှာတော့ဒီဥပဒေကြမ်းကိုဆိုင်းငံ့လိုက်ကြောင်းအုပ်ချုပ်ရေးမှူးကယ်ရီလန်ကကြေညာခဲ့ပါတယ
်။ဘူလူ11အကသရင်နဲ့လာကွာဘုံကိုအမှားဆုံးလူသားတွေချေချနိုင်ခဲ့တဲ့ကြီးစဉ်250ဖြစ်ဖြစ်ဝါရှင်တန် DC မှာကျင်းပပါတယ်။1969ခုနှစ်ဇူလိုင်လ20ရက်နေ့မှာအမေရိကန်အကသရင်မှုတွေဖြစ်ကြတဲ့ Neil Armstrong နဲ့ Edwin Aldrin တို့လာကွာဘုံကိုပထမဆုံးအောင်မြင်ဆင်းသက်နိုင်ခဲ့တဲ့250ဖြစ်ထိမှတ်ဖြစ်တဲ့American Agatha Agency NASA ကထူးစီစဉ်နေကိုစီစဉ်ချင်းပါဖြစ်ပါတယ
် Boris Johnson is elected
ဇူလိုင်လနောက်ပိုင်းမှာပဲဗြိတိန်နိုင်ငံမှာတော့ Boris Johnson ဝန်ကြီးချုပ်တည်ဖြစ်လာပါတယ်ဥရောပသမဂ္ဂ EU ကနေမရရအောင်ခွဲထွက်ဖို့ကတိပြုထားတဲ့နိုင်ငံရေးသမားတအူးအဖြစ်ကနေဝန်ကြီးချုပ်ဖြစ်လာခဲ့တာပ
ါကမ္ဘာအကြီးဆုံးမုတ်တုံတစ်တော်ဖြစ်တဲ့ Amazon တစ်တော်မှာအကြီးအကျယ်တော်မီလောင်ချမ်းမှုတွေနဲ့ကြုံနေရတဲ့အတွက်မင်းငင်းတက်ဖို့အကူအညီဖြစ်အမေရိကန်ဒေါ်လာ22တန်းပေးဖို့ပြည်ထောင်နိုင်ငံမှာကျင်းပနေတဲ့စက်မှုထည့်သည့်ခုနှစ်နိုင်ငံ G7 ခေါင်းဆောင်တွေကကန့်လန့်ပါတယ်။ဒါပေမဲ့လည်းဘရာဇီးသမ္မတကတော့ကန့်လန့်ချက်ကိုပယ်ချခဲ့တာပါ။စက်တင်ဘာလနောက်ပိုင်းနယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့ရာသီဥတုဆိုင်ရာညီလာခံမှာဆွေဒင်နိုင်ငံကအသက်16နှစ်အရွယ်တက်ကြွလှူရှားသူဂရီတာသွန်ဘက်ကကမ္ဘာခေါင်းဆောင်တွေကိုအပြင်းထန်ဝေဖန်လိုက်ပါတယ
်။ Yet you all come to us young people for hope. How dare you?
သူတို့ចောင်းသားရွယ်လူငယ်တွေကရာဇဝတ်ဖောက်ပြန်မှုတွေကိုတက်ဖြည့်ရေးလှုံ့ဆော်နေခြင်းမှာကမ္ဘာ့ခေါင်းဆောင်တွေပြက်ကွက်နေတဲ့အပေါ်ပြစ်တင်ပြောဆိုသွားတာပါ။
ယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်ပြီးတော့စကားပြောခဲ့တဲ့ကိစ္စနဲ့ဆက်နွယ်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်မှာတရားစွဲဆိုအရေးယူသင့်မသင့်စုံစမ်းမှုတွေစတင်တော့မယ့်အကြောင်းစက်တင်ဘာလ24ရက်နေ့မှာတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာလိုက်ပါတယ
် I'm announcing the House of Representatives moving forward with an official impeachment inquiry
စုံစမ်းစစ်ဆေးမှုတွေတရားဝင်စတင်မှုအောက်လွှတ်တော်ရေးရာကော်မတီ6ခုကိုတာဝန်ပေးလိုက်ကြောင်းနဲ့သမ္မတအနေနဲ့တာဝန်ခံမှုရှိဖို့ဘသူမှဥပဒေအထက်မှာနေလို့မရတဲ့အကြောင်းလွှတ်တော်ဥက္ကဋ္ဌကပြောဆိုသွားတာပါ။ Syria နိုင်ငံမှာရှိနေတဲ့ American တပ်ဖွဲ့တွေကိုပြန်လည်ရုပ်သိမ်းမဲ့အကြောင်း American သမ္မတကကြေညာလိုက်ပြီးတဲ့နောက်မှာ October လဇန်ပိုင်းမှာပဲတူရကီကနေအကြမ်းဖက်သမားတွေအဖြစ်သတ်မှတ်ထားတဲ့ American ရဲ့ Mahmoud Cup တပ်ဖွဲ့ဝင်တွေကိုထိုးစစ်တွေစတင်လိုက်ပါတယ်
။ The Norwegian Nobel Committee
နတော်စကူကနေတွင် Nobel ညဉ့်ဉေးဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အဖင်အခမက်အလီကိုချီးမြှင့်လိုက်ပါတယ်။ညဉ့်ဉေးကျူပန်းမှုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုသူသဖြင့်အင်းနီဂျီအရီထရီးယားနိုင်ငံနဲ့နေဆပ်ပရိဖက်ကိုညဉ့်ဉေးချမ်းချမ်းဖြစ်ရှင်းနိုင်ခဲ့တဲ့ကျူပန်းအားထုတ်မှုတွေကြောင့်ရွေးချယ်လိုက်တာဖြစ်တဲ့အကြောင်းနော်ဝေနိုင်ငံ Nobel ညဉ့်ဉေးဆုရွေးချယ်ရေးကော်မတီကအောက်တိုဘာ17ရက်နေ့မှာကြေညာလိုက်တာပါ။
အော်တိုဘာလာနောက်ပိုင်းတော့ဗြိတိန်နိုင်ငံ EFSEP နဲ့ Green မျိုးကစက်မှုဇုံတစ်ခုမှာရပ်ထားတဲ့ကုန်တင်ကားထဲမှာတော့လူသေအလောင်း39လောက်ကိုတွေ့ရှိခဲ့ပါတယ်။ဒီနောက်ပိုင်းမှာတော့ဒီသေဆုံးသူတွေဟာ VN နိုင်ငံသားတွေဖြစ်ကြောင်းစုံစမ်းသူတွေကစစ်ဆေးတွေ့ရှိခဲ့ကြပါတယ
်။ Syrian နိုင်ငံစစ်စင်ရေးတွေ IS Islam ဆွေးနွေးအဖွဲ့ခေါင်းဆောင်အဘူဘကာ El Baghdadi ကို American တပ်ဖွဲ့တွေတုတ်တင်ရှင်းလင်းနိုင်ခဲ့တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်အော်တိုဘာ29ရက်နေ့မှာပဲကြေညာလိုက်ပါတယ်။ကမ္ဘာမှာအလိုရှိဆုံးအကြမ်းဖက်ခေါင်းဆောင်ကိုအထူးစစ်ဆင်ရေးမှာအသိမိခဲ့တဲ့အကြောင်းအင်ဗျူရိုကနေကြေညာလိုက်တာပ
ါ။ဗြိတိန်နိုင်ငံကနာမည်ကျော်လန်ဒန်တံတားပေါ်မှာတော့နိုဝင်ဘာလ29ရက်နေ့ကဓားနဲ့တိုက်ခိုက်မှုကြောင့်လူတစ်ယောက်သေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့ပါတယ်။တိုက်ခိုက်တဲ့သူကိုတော့ရဲတပ်ဖွဲ့ကအသေးပြစ်ခတ်ပြီးတော့ဖမ်းဆီးခဲ့ပါတယ်။မြောက်အတလန်တိတ်စာချုပ်နေတိုးအဖွဲ့ရဲ့အနှစ်80မြောက်ထိပ်သီးအစည်းအဝေးပွဲကိုတော့သဘောထားကွဲပြားမှုတွေကြားကပဲလန်ဒန်မှာဒီဇင်ဘာလ4ရက်နေ့ကစပြီးကျင်းပခဲ့ပါတယ်။ညီလာခံမစခင်မှာကတဲ့ကူကအမေရိကန်သမ္မတထရန့်နဲ့ပြင်သစ်သမ္မတအီမာနျူရယ်မက်ခရွန်တို့ကြားမှာအခြေတင်ဖြစ်ခဲ့ကြတာပါ
။နယူးဇီလန်နိုင်ငံ White Island ကျွန်းမှာဒီဇင်ဘာလ9ရက်နေ့ကမီးတောင်ပေါက်ကွဲမှုကြောင့်လူ18ဦးထပ်မံသေဆုံးသွားပါတယ်။ဩစတြေးလျနိုင်ငံသား24ယောက်ပြင်အမေရိကန်၊ဗြိတိန်၊ဂျာမနီ၊တရုတ်မလေးရှားနဲ့နယူးဇီလန်နိုင်ငံတို့ကခီးစွာ48ယောက်အလဲပတ်ရောက်နေချိန်မှာပဲမိတော်ပောက်ခွဲမှုဖြစ်ခဲ့တာပါ။အ
ိန္ဒိယနိုင်ငံမှာတော့နိုင်ငံသားဖြစ်ခွင့်ဥပဒေတစ်ကိုဒီဇင်ဘာလ17ရက်နေ့ကပဲပြဋ္ဌာန်းလိုက်ပါတယ်။ဒီဥပဒေတစ်ဟာဟိန္ဒူဘာသာဝင်တွေကိုဦးစားပေးထားပြီးတော့လူနည်းစုဘာသာဝင်တွေရဲ့အခွင့်အရေးကိုကန့်သတ်ရာရောက်တဲ့ဆိုပြီးတော့နိုင်ငံအနှံ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ရတာကလူအသေးပြောက်တွေလည်းရှိခဲ့ပါတယ်။
2019ခုနှစ်ရဲ့ထူးခြားဆုံးပုဂ္ဂိုလ်အဖြစ်ဆက်ကျော်သက်ရွယ်စီရီနိုင်ငံကပတ်ဝန်းကျင်ထင်သိရေးလှူရှားသူ Greta Thunberg ကိုနာမည်ကျော် Times မဂ္ဂဇင်းကြီးကရွေးချယ်လိုက်ပါတယ်။ကမ္ဘာကြီးမှာကြုံတွေ့နေရတဲ့အကြီးမားဆုံးပြဿနာကိုအကျယ်လောင်ဆုံးပြောနိုင်သူဖြစ်တာကြောင့်ရွေးချယ်ခဲ့တာလို့လည်း Times မဂ္ဂဇင်း Editor ချုပ်ကဒီဇင်ဘာလလယ်မှာပဲပြောဆိုလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အာဏာလွှဲသုံးစားလုပ်မှုလွှတ်တော်ရဲ့တရားရုံးလုပ်ငန်းတွေကိုဟန်တာနောက်ရှေ့မှုဆွဲချက်တွေနဲ့ဒီဇင်ဘာလ17ရက်နေ့မှာပဲအော်လွတ်တော်ကတရားစွဲဖို့ဆုံးဖြတ်လိုက်ပါတယ်။အော်လွတ်တော်မှာအများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားအားလုံးနှိပါရဲ့ထောက်ခံမှုနဲ့အတည်ပြုလိုက်တဲ့အတွက်နှစ်ပေါင်း243နှစ်ကြာအမေရိကန်သမိုင်းမှာသမ္မတထရန့်ဟာတရားစွဲခံရတဲ့တတိယမြောက်သမ္မတဖြစ်လာပါတယ်။
ဒါကတော့2019ခုနှစ်အကုန်အထူးစီစဉ်ဖြစ်ကမ္ဘာသတင်းတွေထဲကအထင်ကြီးဖြစ်ရတွေကိုကိုအောင်လွင်ဦးကစူးစီးကိုအောင်လွင်ဦးနဲ့အတူမဆုမွန်ကစူးစီးတင်ဆက်ခဲ့တာပါရှင်။တနင်္လာနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ32 kilohertz 933၊လိုင်းဒိုမီတာ40 kilohertz 9483ညာ၊လိုင်းဒိုမီတာ48 kilohertz 6153ညာအပြင်လိုင်းလက်မီတာ190 kilohertz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်တဲ့အခါမှာတော့
What we're hoping is that the authorities in Venezuela will see this.
တော့ဒါကတော့နှစ်ကုံအထူးစီစဉ်ဖြစ်ဟောလိဝုဒ်နဲ့ကမ္ဘာဂီတလောကတွေကထူးခြားဖြစ်ရတွေကိုမအေးတနာကျော်စူးစီးတင်ပြတဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါထူးခြားစံပြကမ္ဘာသတင်းများအစီအစဉ်စာ2020ပြည့်နှစ်သစ်ကူရောမဲ့အခါသမယတေးသချင်းအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါ။2020ရခိုင်ပြည်နယ်မှာဘာဆက်ဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်။
ပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကရခိုင်ပြည်နယ်မြေပုံမြို့နယ်မှာတပ်မတော်နဲ့အေးအေးရခိုင်တပ်ဖွဲ့တိုက်ပွဲတွေဖြစ်လို့ရွာသား 2,000 ကျော်လောက်ထွက်ပြေးပြီးဒုက္ခသည်စခန်းတွေမှာသွားခိုလုံကြရပါတယ်။ဒါဟာ2019ကုန်ချိန်အထိရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်ဖြစ်ပွားနေတာကိုပြသလိုက်တာဖြစ်ပြီးဒုက္ခသည်အရေအတွက်ကလည်းတသိန်းနီးပါးရောက်လာပြီလို့ကူညီနေတဲ့အဖွဲ့တွေကဆိုပါတယ်။2016-19ကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့တန်တဝဲကျော်ရှိမဲ့မွတ်စလင်ဒုက္ခသည်တွေလည်းမြန်မာနိုင်ငံထဲပြန်ဝင်မလာကြသေးပါဘူး။အဲ့ဒီအစားစစ်တွေဒုက္ခသည်စခန်းမှာပိတ်မိနေတဲ့မွတ်စလင်ဒုက္ခသည်တွေရခိုင်ပြည်နယ်ပြင်ပမြန်မာနိုင်ငံအတွင်းပိုင်းကိုခိုးဝင်ချိန်ဖမ်းဆီးခံရမှုတွေကလည်းဇက်တိုက်ဆိုသလိုဖြစ်နေပါတယ်။ရခိုင်ပြည်နယ်မှာငိုရှိနေပြီးသားပြဿနာတွေပြင်းကြီးမသွားတဲ့အပြင်ပြဿနာတွေပဋိပက္ခတွေတစ်ခုပြီးတစ်ခုတိုးလာနေတာပဲတွေ့ကြရပါတယ်။လာမယ့်2020ခုနှစ်ရခိုင်ပြည်နယ်မှာဘာတွေဆက်ဖြစ်လာမလဲဆိုတာရခိုင်ပြည်နယ်အတွက်ရောမြန်မာနိုင်ငံအတွက်ပါစိုးရိမ်ပူပန်ဖို့ကောင်းတဲ့အနေအထားမျိုးပါအဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ
်လာမယ့်2020ပြည့်ရဲမှာလဲရခိုင်ပြည်နယ်မြောက်ပိုင်းမှာတက်မတော်နဲ့အေးအေးတက်ဖွဲ့တိုက်ပွဲဖြစ်ပွားမှုရော့ကြမဲ့အရေးလက္ခဏာသိမ့်မတွေ့ရပါဘူးအကြောင်းကတော့လက်ရှိတက်မတော်ခေါင်းဆောင်တွေနဲ့အေးအေးထိပ်ပိုင်းခေါင်းဆောင်တွေရဲ့ပြောဆိုချက်တွေမှာသူတို့အနေနဲ့ရခိုင်ပြည်နယ်ကစီရေးပဋိပက္ခကနေနောက်ဆုတ်သွားမယ့်အနေအထားမျိုးပါဝင်တာမတွေ့ရလို့ပါပဲ။အေးအေးဟာအင်အားတစုံတရာရှိပြီးလူထုထောက်ခံမှုလည်းရနေတာမို့တက်မတော်ဘက်ကလွယ်လွယ်နှိမ်နင်းနိုင်မှာမဟုတ်ပါဘူး။အခြားတစ်ဖက်မှာလည်းတက်မတော်ဟာတရားဝင်တက်မတော်တရက်ဖြစ်နေတာကြီးရည်လီတက်ဖွဲ့စုံဖွဲ့စည်းထားနိုင်တာကျေပြက်နဲ့အင်အားအရင်းမြစ်ရှိနေတာမို့တက်မတော်ကိုရခိုင်ပြည်နယ်မြောက်ပိုင်းကထွက်ခွာသွားအောင်အေးအေးတက်ဖွဲ့ကစွန့်ဆောင်နိုင်မှာမဟုတ်ပါဘူးအခုလိုအခြေအနေမျိုးလွန်ခဲ့တဲ့နှစ်ပေါင်းများစွာကကရင်ပြည်နယ်နဲ့ကချင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့စစ်ပွဲတွေကတက်တည်ပြခဲ့ပြီးဖြစ်ပါတယ်အဲ့ဒီမှာဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခကြောင့်နစ်နာရသူတွေကတော့ဒေသခံတိုင်းရင်းသားတွေဖြစ်ပြီးအသက်သေဆုံးဒဏ်ရာရကြတာဒုက္ခသည်စခန်းတွေရောက်ပြီးဘဝမျောလင့်ချက်မဲ့သွားတာမျိုးလဲကြုံကြရပါတယ်အဆိုဆုံးကတော့စစ်ပွဲရှေ့ကြာရင်ရှေ့ကြာသလောက်ဒေသရင်းကလူမျိုးစုတစ်ခုလုံးရဲ့စီးပွားရေးပညာရေးလူမှုရေးအဖက်ဖက်ကနှိမ့်ကျသွားခဲ့တာမျိုးပါပဲလက်ရှိအချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေတရားဝင်နေရပြန်လာတာမျိုးမရှိသေးတာကြောင့်မြမအစိုးရအနေနဲ့နိုင်ငံတကာဖိအားဒဏ်တွေရင်ဆိုင်နေရဆဲပါဒုက္ခသည်စခန်းကိုရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေရဲ့အနေအထားဟာဘလို့အခွင့်အရေးဘလို့အနေအထားရမှပြန်လာမယ်လို့တောင်းဆိုပြီးမြမအစိုးရကိုနိုင်ငံရေးတိုက်ပွဲစဉ်နဲ့ပုံသဏ္ဍာန်မျိုးဖြစ်နေတာကြောင့်လွယ်လွယ်ပြန်လာကြလိမ့်မယ်လို့မမျှော်မှန်းနိုင်ပါဘူး တကယ်လို့များကုလသမဂ္ဂရဲ့ ICJ အပြည်ပြည်ဆိုင်ရာတရားရုံးကနေဂျီနိုဆိုက်အမှုမှာမြန်မာနိုင်ငံအပေါ်ဂျားဖြစ်အမိန့်တစ်ခုခုချမှတ်ပေးလိုက်တဲ့ဆိုရင်အဲ့ဒီဒုက္ခသည်တွေပြန်လာရေးပြဿနာပိုကြာပိုဆိုးသွားနိုင်စရာအကြောင်းရှိနေပါတယ်
အဲ့ဒီတန်တွဲကျော်လောက်ရှိတဲ့ဒုက္ခသည်တွေနေရပြန်လာရေးပြဿနာမရှင်းသေးနိုင်ခဲ့လူတစ်သိန်းလောက်ရှိမဲ့စစ်တွေဒုက္ခသည်စခန်းကမွတ်စလင်တချို့လူမောင်ခိုကူးသူတွေရဲ့အကူအညီနဲ့အေယာဝတီတိုင်းပဲခူးတိုင်းကနေတစ်ဆင့်ရန်ကုန်ဘက်ထွက်ခွာတာဥပဒေအရအဲ့ဒီလူတွေဟာခွင့်ပြုချက်မရှိပဲရခိုင်ပြည်နယ်အပြင်ဘက်သွားခွင့်မရှိဘူးဆိုပြီးအာဏာပိုင်တွေကဖမ်းဆီးတချို့ကိုထောင်ချတချို့ကိုနေရပြန်ဖို့လုပ်နေတာစတာတွေနေစဉ်ရက်ဆက်မြင်တွေ့နေကြရပါတယ်ဒီပြဿနာတနည်းအားဖြင့်စစ်တေဘက်ကဒုက္ခသည်စခန်းဖျက်သိမ်းရေးပြဿနာပြေလည်အောင်မဖြေရှင်းနိုင်ရင်နိုင်ငံတကာကနေနောက်ထပ်ရောက်လာနိုင်တဲ့ပြဿနာကြီးတစ်ခုဖြစ်သွားနိုင်ပါတယ်ရခိုင်ပြည်နယ်မှာတရုတ်နဲ့အိန္ဒိယနိုင်ငံတွေရဲ့စီမံကိန်းကြီးတွေရှိနေပါတယ်ဧတပ်ဖွဲ့ဌာနချုပ်ဟာတရုတ်နယ်စပ်မှာအခြေစိုက်တာကြောင့်တရုတ်အစိုးရနဲ့လည်းအဆက်ဆံရှိပြီးတရုတ်စီမံကိန်းတွေကိုအနှောက်အယှက်ပေးမှာမဟုတ်တဲ့အတွက်ရခိုင်ပြည်နယ်ကတရုတ်ရင်းနှီးမြှုပ်နှံမှုတွေပြဿနာကြီးကြီးမားမားကြုံရမှာမဟုတ်ပါဘူး။ဒါပေမဲ့အိန္ဒိယနိုင်ငံရဲ့ကလဒန်မြစ်ဘက်ဆုံစီမံကိန်းကြီးကတော့အေနဲ့တပ်မတော်တိုက်ပွဲတွေကြောင့်လက်ရှိမှာကိုပဲပြဿနာမျိုးစုံကြုံနေရပြီးနောက်ပိုင်းစီမံကိန်းအကောင့်ထည့်ပေါ်လာရင်မှလည်းအနှောက်အယှက်တွေအများကြီးကြုံရနိုင်ပါသေးတယ်။အဲဒီလိုပြဿနာတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာနိုင်ငံတကာကတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေဝေရောက်လာရေးဆိုတာကိုလည်းလောလောဆယ်မမျှော်မှန်းနိုင်သေးပါဘူ
းအရေးကြီးတာကပြည်သူတွေရဲ့စာဝတ်နေရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာပြဿနာပါဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြတဲ့မောင်းနော့ KI မြောက်ပိုင်းကမွတ်စလင်တွေရဲ့ဒေသမှာအာဆာအဖွဲ့ရဲ့အကြမ်းဖက်မှုတက်မတော်ရဲ့တံပြန်နှိမ်နှင်းမှုတဆက်တဲ့အဖက်ဖက်ကနေလုံခြုံရေးတင်းကျပ်မှုတွေကြောင့်2016အောက်တိုဘာနောက်ပိုင်းကတည်းကရေလုံငန်းပါဝင်တမွေးဝမ်းကြောင်းစီးပွားရေးလုပ်ငန်းအတော်များများပျက်စီးခဲ့ပြီးသားဖြစ်ပါတယ်။အခုတခါအေအေနဲ့တက်မတော်တိုက်ပွဲတွေကြောင့်အဲ့ဒီ area တွေကရခိုင်တိုင်းရင်းသားတော်များများဒုက္ခသည်စခန်းတွေမှာသွားခိုလုံနေရတယ်လို့မတည်ငြိမ်မှုကြောင့်ကျန်သူတွေစီးပွားရေးလုပ်ငန်းတွေလည်းကျဆင်းပြီးကြီးလန့်စာစာအခြေအနေရောက်ကုန်ပါတယ်။ဒီအတွက်ဖွံ့ဖြိုးရေးဆိုတာကိုလည်းမျှော်မှန်းလို့ရနိုင်တော့မှာမဟုတ်ပါဘူးအဲ့ဒီလိုပြဿနာမျိုးစုံနဲ့ကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်သူတွေကိုကယ်တင်ဖို့ဆိုရင်အေးအေးနဲ့တက်မတော်အပြစ်ခက်ရစဲကြဖို့လိုပါတယ်ပြစ်ခက်တိုက်ခိုက်မှုမရက်စဲနိုင်မချင်းနိုင်ငံရေးပြဿနာတွေကိုစပွဲဝိုင်းပေါ်မှာဖြေရှင်းကြဖို့စိတ်မဝင်စားမချင်းပြဿနာတွေမပြေလည်နိုင်သလိုပြည်သူတွေဆင်းရဲဒုက္ခရောက်နေကြအောင်မှာဖြစ်ပါတယ်အခြားတစ်ဖက်မှာတော့မြမအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေပြန်လာအောင်မစွမ်းဆောင်နိုင်သေးတဲ့အတိုင်းမောင်းတော့မြောက်ပိုင်းမှာကြံနေတဲ့မွတ်စလင်တွေရဲ့လူခွင့်ရေးရလာအောင်တပ်မွေးဝမ်းကြောင်းလုပ်ငန်းတွေကောင်းကောင်းမွန်မွန်လုပ်နိုင်အောင်ဖန်တီးပေးရင်ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေဆက်ပြီးအကောင့်ထည်ဖော်ပေးရပါလိမ့်မယ
်အခြားတစ်ဖက်မှာတော့မြမအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေပြန်လာအောင်မစွမ်းဆောင်နိုင်သေးတဲ့အတိုင်းမောင်တော်မြောက်ပိုင်းမှာကြံနေတဲ့မွတ်စလင်တွေလူခွင့်ရရလာအောင်တမွေးဝမ်းကြောင်းလုပ်ငန်းတွေကောင်းကောင်းမွန်မွန်လုပ်နိုင်အောင်ဖန်တီးပေးရင်ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေဆက်အကောင့်ထည့်ဖော်ပေးရပါလိမ့်မယ်။တပြိုင်တည်းစစ်တွေဘက်ကဒုက္ခသည်စခန်းတွေထဲရောက်နေတာ6နှစ်9နှစ်ရှိပြီဖြစ်တဲ့တသိန်းဝန်းကျင်ရှိမဲ့မွတ်စလင်ဒုက္ခသည်တွေအရေးကိုလည်းအချိန်မဆွဲပဲလက်တွေ့ကြကြဖြေရှင်းပေးဖို့လိုပါလိမ့်မယ်။အဲဒါလိုဖြေရှင်းရမှာအစိုးရအနေနဲ့တပ်မတော်ကိုရောရခိုင်တိုင်းသားခေါင်းဆောင်တွေကိုပါစီယုံဆွဲဆောင်ဖို့လိုပါလိမ့်မယ်။ဒါလို့မဟုတ်ပဲဘဲအသီးသီးကပါဝင်ပတ်သက်သူအားလုံးကိုယ်ယူဆတဲ့ကိုဘူနေမြဲကြားနေမြဲငကိုတိုင်းတိုက်မြဲခိုက်မြဲလုတ်ကင်မြဲဆိုရင်တော့ရခိုင်ပြည်နယ်မြောက်ပိုင်းဟာစေအုပ်ချုပ်ရေးအောက်ရောက်သွားတာဒါမှမဟုတ်ရခိုင်ဟာကြာရှုံးပြည်နယ်အဆင့်ရောက်သွားတာမျိုးဖြစ်လာနိုင်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါ။အခုဆက်လက်ပြီးတော့အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာဒီ2019နှစ်ကုန်အထူးစီစဉ်ဖြစ်ဒီ2019ခုနှစ်တွင်ဖြစ်ခဲ့တဲ့အဖြစ်အပျက်တွေကိုသုံးသက်ချက်အနေနဲ့ဆွေးနွေးမယ့်အကြောင်းကိုမိတ်ဆက်ပေးကြပါမယ
်။သွားရှိမှပြ2019ခုနှစ်ကုန်လို့2020ခုနှစ်ကိုချင်းကပ်လာပါပြီ2020ခုနှစ်မြန်မာနိုင်ငံအတွက်ကြုံရနိုင်မဲ့စင်ခေါ်ချက်နဲ့လာလာကောင်းတွေဘယ်လိုရှိပါမလဲအင်္ဂါနေ့ည Daily Life စီစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်ပေါင်းဆွေးနွေးမိများလို့ရသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြို့ထားမယ်ဆိုရင် Daily Life စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြို့ထားလို့လည်းရပါတယ်
VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-4 ဖြစ်ပါတယ်။ email address က bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်တော်ရရှိမှုကြိုးစားပါတယ်ခင်ဗျာ။
ဒါကတော့အင်္ဂါနေ့ညတိုက်ရိုက်နေလိုက်အစီအစဉ်မှာကုသညူတင်ဆက်မဲ့အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့မအေးတန်နာကျော်ရဲ့နှစ်ကုန်အထူးစီစဉ်ဖြစ်ဟောလိဝုဒ်နဲ့ကမ္ဘာဂီတလောကမှာထူးခြားတဲ့ဖြစ်ရပ်တွေကိုစူးစီးတင်ပြတာကိုနားဆင်ကြရအောင်ပါရှင်
။မင်္ဂလာပါရှင်။ဒီတစ်ခေါက်တော့အနောက်တိုင်းအနုပညာဖျော်ဖြေရေးလောကမှာ2019ခုနှစ်အတွင်းတွေ့ခဲ့ရတဲ့အတဲကျအဖြစ်အပျက်တွေကြောင့်ပြောပြချင်ပါတယ်။နာမည်ကျော်ရုပ်ရှင်မင်းသားကြီး Kevin Spacey တယောက်ကတော့လိင်ရှုပ်ရှင်ကိစ္စတွေနဲ့နာမည်ပြက်ခရပြရဲ့နောက်ဩဂုတ်လမှာပဲပြည်သက်ရှင်မောက်ပြန်ပြီးထွက်လာခဲ့တာပါ။တချိန်ကအောင်မြင်ကြော်ကြားပြီးတော့အားလုံးဆုံးရှုံးသွားရတဲ့လက်ဝဲသမားတယောက်အကြောင်းဆက်ဆိုထားတဲ့ကြပြကိုပြည်သက်ရှင်မောက်ကရွတ်ဆိုပြခဲ့တာဖြစ်ပါရဲ့။သူက2019ခုနှစ်မှာအသက်မပြည့်သေးတဲ့အမျိုးသားလေးတဦးကိုလိင်ဆော်ကားမှုလုပ်ခဲ့တဲ့ဆိုတဲ့ဆူဆွဲချက်ကြုံရပြီးတဲ့နောက်သူ့ရဲ့တရင်တွေအတန်တိတ်နေခဲ့တာဖြစ်ပါရဲ့။အဲ့နောက်ပိုင်းမှာတော့အဲ့အမှုလည်းပိတ်သွားပြီးတော့သူ့ရဲ့နာမည်လည်းရှင်းသွားခဲ့တာပါ။ဒီကိစ္စမှာဆွဆွဲခံရပေမဲ့လည်းသူအပြစ်မရှိကြောင်းတစ်ချိန်လုံးပဲငြင်းဆိုနေခဲ့တာဖြစ်ပါရဲ့။ဗြိတိသျှနာမည်ကျော်ရုပ်ရှင်မင်းသား Hugh Grant ကတော့သူ့ရဲ့ကားကိုဖောက်ပြီးတော့တခိုးခိုးခံရလို့ပျောက်ဆုံးသွားတဲ့ရုပ်ရှင်ဇာတ်ညွှန်းတွေလာပြီးတော့ပြန်ထားပေးပါလို့ဇန်နဝါရီလမှာပဲလူမှုကွန်ရက်ကနေပန်ကြားခဲ့တာပါ။သူအဲ့ဒီဇာတ်ညွှန်းတွေကိုသတင်းမှတ်ပေါင်းများစွာအသေးစားစဉ်းစားပြီးတော့ရေးထားရတာဖြစ်တယ်လို့သူကပြောပါရဲ့။သူရဲ့ဇာညွန်းတွေပြန်ရမရတော့မသိရပါဘူး။ Bohemian Rhapsody ရုပ်ရှင် director Brian Singer ကတော့လိမ္မာရေးဆိုင်ရာမတော်တရအပြုတ်မှုတွေနဲ့ဆွဆွဲခံရလို့2019ဗြိတိသျှရုပ်ရှင်နဲ့ရုပ်မြင်သံကြားအနုပညာအကယ်ဒမီ BAFTA ရဲ့တစ်ကြိုစင်ကဖျက်ခံရပါတယ်။ဒီ director ကရုပ်ရှင်ကထုတ်လုပ်သူ Graham Kinney ရဇာညွန်းဆရာ Anthony McCarnan တို့နဲ့အတူအဲ့ရုပ်ရှင်တွေဗြိတိသျှရုပ်ရှင်ထူးချွန်မှုအမျိုးအစားတွေတစ်ကြိုရွေးခံရတာဖြစ်ပါတယ်။ဒါမဲ့လေသူဟာလိမ္မာတော်တရပြုကျင့်မှုရှိခဲ့တယ်ဆိုပြီးတော့ American Magazine တစ်စောင်ကဇန်နဝါရီလမှာဖော်ပြခဲ့ပြီးတဲ့နောက်အခုလိုမျိုးစုရွေးချယ်ခံရမှုကနေဆိုင်းငံ့ခံရတာပါသူကတော့အဲ့ဒီဆွဆွဲမှုတွေကိုညှင်းဆိုခဲ့ပါတယ်ဖေဗရူလာ22ရက်နေ့မှာတော့ဗြိတိသျှတန်းထောင်ကျွဲတတိ Richard Branson ကကုညီကယ်ဆယ်ရေးရန်မုံတွေတခုကို Venezuela နယ်စပ်နာကကိုလံဘီယာနိုင်ငံ Cucuta မြို့မှာကျင်းပခဲ့ပြီးတော့နိုင်ငံတကာကုညီကယ်ဆယ်မှုတွေကိုနိုင်ငံထဲကိုပေးဝင်ဖို့အတွက်အဲ့ဒီနေ့မှာပဲ Venezuela အာဏာပိုင်တွေကိုတောင်းဆိုခဲ့တာပ
ါ What we're hoping is that the authorities in Venezuela will see this wonderful
လူတွေတကယ်ကိုထောင်ပေါင်းများစွာလာကြည့်တဲ့ငြိမ်းချမ်းရေးအတွက်ဒီဖြော်ပြပွဲကို Venezuela အာဏာပိုင်တွေမြင်တတ်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်လာကြည့်တဲ့သူတွေထဲမှာ Venezuela နိုင်ငံသားတွေအများစုပါတာပါနိုင်ငံထဲမှာလိုအပ်နေတဲ့အကူအညီတွေဒီတရားကိုကူပြီးသူတို့နိုင်ငံတွေရောက်နိုင်ဖို့မျှော်လင့်နေကြပါတယ
်သူစီစဉ်တဲ့ဖြော်ဖြေပွဲမှာနိုင်ငံတကာအမှုပညာရှင်35ယောက်ပါဝင်ဖြော်ဖြေပြီးတော့စေဝါနဲ့စားနပ်ရိက္ခာအကူအညီတွေအတွက်ဒေါ်လာတန်းတရာရန်ငွေရှာနိုင်ဖို့သူတို့လုပ်ခဲ့ကြတာဖြစ်ပါတယ်နိုင်ငံတွင်းမှာစားရမယ့်တားရမယ့်အခြေအနေဖြစ်နေပေမဲ့ဗင်နီဇွဲလားတမရကတော့နိုင်ငံတကာအကူအညီတွေမလိုချင်ဘူးဆိုပြီးတော့တွင်တွင်ငင်းဆိုနေကြတာပါရုပ်မြင်သံကြားမှာ reality တကယ်ဖြစ်ပြဲရုပ်မြင်သံကြားအစီအစဉ်တွေနဲ့နာမည်ကြီးလာတဲ့ခါရီချန်မိသားစုတွေကအငဲဆုံးသမီးဖြစ်တဲ့ကိုင်လီချန်နာကတော့ကို့ဖကိုကြီးပွားလာတဲ့အငဲဆုံးတန်းထောင်ကျွဲတတိမာလေးဖြစ်သွားရင်လို့ Forbes Magazine က2019မတ်လမှာပဲကြေညာသွားပါတယ်။အသက်21နှစ်ပဲရှိသေးတဲ့ကိုင်လီချန်နာဟာ2016ခုနှစ်မှာတော့ကိုင်လီအလောက်ကုန်စီးပွားရေးလုပ်ငန်းကိုစခဲ့ပြီးတော့အခုဆိုရင်အဲ့ဒီလုပ်ငန်းကအနည်းဆုံးဒေါ်လာတန်း900တန်းနေပြီလို့ Forbes ကပြောပါတယ်သူရဲ့ကြွယ်ဝမှုကဒေါ်လာတန်း1000ရှိတယ်လို့လဲ Forbes ကခန့်မှန်းပါတယ်ရှင်မလမှာဆိုလို့မလအတွင်းမှာတော့ကိုရီးယား K-pop လောကမှာနာမည်ပြည့်အဖြစ်ပြည့်တွေကြုံခဲ့ရတာပါလိမ္မာရေးဆိုင်ရာဗီဒီယိုတွေတိတ်တဆိတ်ရိုက်ကူးထားမှုပြီးတော့ဖြည့်ကြစာကိစ္စတွေက K-pop ဂီတလောကကိုတော်တော်အထိနာစေခဲ့ပြီးတော့သူတို့ရဲ့အဆုရှင်ရာကြီးတွေပါကြာဆင်းခဲ့ရပါတယ်ဆန်ဂရီဆိုတဲ့အသက်28နှစ်အရွယ်နာမည်ကျော် K-pop အဆိုတော်ကသူနဲ့စီးပွားရေးအဆက်ဆံလုပ်တဲ့နိုင်ငံခြားလုပ်ငန်းရှင်တွေကိုကာမလေးတွေရှာပေးတယ်လို့ဆွဆွဲခံရပြီးတော့ပြည်ထစာလုပ်ငန်းလုပ်ကိုင်မှုနဲ့အရေးယူခံရပါတယ်။သူကတော့ဆွဆွဲမှုတွေအလုံးကိုညှင်းဆိုခဲ့ပေမဲ့လေသူပါဝင်တဲ့အဖွဲ့ဖြစ်တဲ့ Big Bang အဖွဲ့ကနေအရင်ထွက်လာရပြီးတော့နောက်မှာတော့အနုပညာလောကကိုပါကြောခိုင်းသွားရတာပါ။နောက်ပြဿနာတက်တဲ့အဆိုတော်ကလည်းကျန်ကျွန်ရင်ဖြစ်ပြီးတော့သူကအမျိုးသမီးတွေနဲ့လိန်ဆက်ဆန်တဲ့ပုံကိုတိတ်တဆိတ်ဗီဒီယိုရိုက်ထားခဲ့တယ်ဆိုတာဝန်ခံခဲ့ပါတယ်။သူကလည်းသူ့ရဲ့ကုမ္ပဏီကစာချုပ်ကဖျက်လိုက်ပါတယ်။
저는용서받을수없는범죄를저질렀습니다.
သူ့ရဲ့အပြုတ်မှုတွေအတွက်အထူးစိတ်မကောင်းဖြစ်မိပါတယ်။ခွင့်လွှတ်စရာမရှိတဲ့အဖြစ်တွေကျူးလွန်ခဲ့တယ်ဆိုတာဝန်ခံပါတယ်လို့သူကပရိသတ်တွေကိုဝန်ချတောင်းပန်ခဲ့ပါတယ်။
It's never about the media following you around because that's, you know, in part if you're a royal that's part of what you have to do.
နေပေါင်း20အတွင်းမှာပထမဦးဆုံးအချိန်ဖြစ်နေရုပ်မြင်သံကြားပဲလှည့်လာသူကတော့ဟောလိဝုဒ်နာမည်ကျော်မင်းသားကြီး George Clooney ဖြစ်ပါတယ်။ဗြိတိန်နိုင်ငံက Success မျိုးစား British တော်ဝင်မင်းသား Harry နဲ့မျိုးစားကတော့ Meghan တို့ရဲ့တားတော်လေး Archie မေလ6ရက်နေ့မှာမွေးဖွားခဲ့တဲ့အကြောင်းဇာတ်ရင်တည်ပြောရိုက်ကူးထားတဲ့မူရင် catch 22ဆိုတဲ့ဂန်နဝင်ဝတ္ထုကိုအသက်သွင်းရုပ်ရှင်ဖန်တီးတာမှာ George Clooney ပါဝင်ထားတာပါ George Clooney နဲ့သူ့ရဲ့ဇနီးဖြစ်တဲ့ Willow Emerald တို့ဟာ Harry တို့ဇနီးမောင်နှံနဲ့အပြင်မှာအထူးရင်းနှီးတာဖြစ်ပါတယ်ဗြိတိန်တော်ဝင်မင်းသားနဲ့လက်ထက်လို့မီဒီယာရဲ့ထိုးနှက်မှုကိုနေ့စဉ်ကြုံနေရတဲ့ American ရုပ်ရှင်မင်းသမီး Meghan Markle ဘက်ကလည်းရက်တီပြီးတော့သူတို့မကြခဏပြောဆိုပေးတတ်ပါတယ်အခုသားတော်လေးမွေးတော့မီဒီယာတွေပို့တော်ဆိုးလာအောင်မယ်လို့ George Clooney ကပြောပါတယ်1990ပြည်လွန်နှစ်တွေမှာအထူးကြော်ကြားခဲ့တဲ့ဗြိတိန်အမျိုးသမီး pop guitar အဖွဲ့ဖြစ်တဲ့ Spice Girls ပြန်စုပြီးတော့ဖျော်ဖြေပွဲလုပ်တော့သူတို့အားပေးတဲ့နီနီဝေဝေကပြည်သက်တွေကိုအိုင်ယာလန်နိုင်ငံ Dublin မြို့တော်မှာတစုတစည်းရဲ့တွေ့ခဲ့ရတာပါ1996ခုနှစ်မှာကမ္ဘာဂီတလောကမှာနာမည်ကျော်လာတဲ့ဗြိတိန်ဂီတအဖွဲ့ဟာဗြိတိန်နိုင်ငံတစ်လွှာမျိုးတွေကိုလိုက်ပြီးတော့ဖျော်ဖြေခဲ့ကြပါတယ်။မူလအဖွဲ့ဝင်5ယောက်ပါဝင်တာဖြစ်ပေမဲ့လည်းသူတို့တွေကဗစ်တိုးရီးယားဘက်ကန်ကတော့သူ့ရဲ့လက်ရှိအောင်မြင်နေတဲ့ဖက်ရှင်ဒီဇိုင်နာအလုပ်တွေကြောင့်ဒီဖျော်ဖြေပွဲမှာပြန်ပြီးတော့မပါနိုင်ခဲ့ပါဘူး။ခင်မွန်းဖြစ်တဲ့အင်္ဂလန်ကဘောလုံးကျော်မဒေးဗစ်ဘက်ကမ်နဲ့အတူကလေးလေးယောက်မွေးထားတဲ့ဗစ်တိုးရီးယားဘက်ကမ်ကတော့သူ့ရဲ့တငယ်ချင်းမတွေဖျော်ဖြေပွဲအောင်မြင်ပါစေလို့ Instagram လူမှုကွန်ရက်အစာမျက်နှာမှာဆူတောင်းပေးခဲ့ပါတယ်။ This energy that we get from each other I get really ပိုင်းတွေအတွင်းကမ္ဘာခေတ်စာရေးစီးကြောင်းတစ်ခုဖြစ်တဲ့ Internet Online လူမှုကွန်ရက်စာမျက်နှာတွေရဲ့အန်ရီကိုတော့ American ရုပ်ရှင်မင်းသမီးအဆိုတော် Selena Gomez က Cannes ရုပ်ရှင်ပွဲတော်မှာသတင်းတောက်တွေကိုပြောသွားခဲ့ပါတယ
် Social media has really been terrible for my generation I understand that it's amazing to use your platform
American ရုပ်ရှင် Director Jim Jarmusch ရိုက်ကူးတဲ့ The Dead Don't Die ဆိုတဲ့ဇွန်ဘီဖုတ်တည်းရုပ်ရှင်ကမှာတော့အခုနောက်ဆုံးခေတ်ရည်စီမှာရှေ့ရောက်နေတဲ့ hipster တွေနောက်ပြီးတော့ American နိုင်ငံရေးနဲ့ပစ္စည်းမဲ့ပြီးတော့နောက်ဆုံးမှလက်ကင်ဖုန်းတွေကိုဆွဲလန်းတဲ့အခုခေတ်ကမ္ဘာကိုတယောပြီးတော့ရိုက်ပြထားတာပါ Selena Gomez က Instagram စာမျက်နှာပေါ်မှာပရိသတ်တန်150ရှိပြီးတော့သူကအဲ့လို Instagram ရဲ့ပရိသတ်အများဆုံးရရှိထားသူတူဖြစ်ပါတယ်American ပြည်အောင်စုမှာဖိတ်ကြားသူများတည်တံ့ကျင်းပပြီးတော့နောက်ရုပ်မြင်သံကြားကနေထုတ်လွှင့်ပြသတဲ့နာမည်ကျော် Victoria's Secret Fashion Show ကိုဒီနေ့မကျင်းပတော့ဘူးလို့မေလာမှာစပြီးတော့အတန်တွေထွက်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ November မှာတော့တရားဝင်အတည်ပြုသွားပါရင်ကြောင်းမြင့်ရင်နာစီချဲအတွင်းငယ် Brazilia တွေတိတ်ချောမောလှပါတဲ့ model တွေနဲ့နာမည်ကျော်တဲ့ဒီ Fashion Show ဟာတခြားဘယ်လိုကြော်ညာမျိုးနဲ့မှမတူအောင်ဆွဲဆောင်နိုင်မှုရှိပါတယ်။ဒါမို့လို့တခြားပုံစံမျိုးတွေနဲ့ဆက်ပြီးတော့လုပ်သွားပါမယ်လို့ Victoria's Secret Company ရဲ့မိခင် Company ဖြစ်တဲ့ Elbrand Scienti ကပြောပါရင်အရင်လှပတဲ့စူပါမော်ဒယ်တွေဖြစ်တဲ့ Gigi Hadid, Kendall Jenner, Alexandra Ambrio ဆိုတဲ့ Lily Aldridge တို့လိုမျိုးထိတ်တန့်စူပါမော်ဒယ်တွေအတွင်းရန်တေးသေးလေးတွေနဲ့လမ်းလျှောက်ပြတဲ့ဒီ Model Show ဟာအမျိုးသမီးတွေကိုချိုးနှိမ်ဆက်ဆံရရောက်တယ်။အခုခေတ်ကာလနဲ့တဟဇာတာမကိုက်ဘူးဆိုတဲ့ဝေဖန်သံတွေကြဲကြဲလောင်လောင်ထွက်လာခဲ့ပြီးတဲ့နောက်မှာကုမ္ပဏီကအခုလိုမျိုးဆုံးဖြတ်လိုက်တာပါ။ပြည်သက်ရဲ့အပင်းမှုကိုကြည့်မယ်ဆိုရင်လည်းပြီးခဲ့တဲ့နှစ်ပိုင်းအတွင်းမှာကြီးရှိသူအရေးတွေကကြာဆင်းလာတာဖြစ်ပါတယ်။Walt Disney ထုတ်လို့ရေးကပိုင်တဲ့ ABC ရုပ်သံကထုတ်လွှင့်တဲ့ Victoria's Secret Fashion Show ကို2000ခုနှစ်မှာကြီးရှိသူပေါင်း12တန်းရှိခဲ့တာကနေမနစ်က2018မှာတော့ကြီးရှိသူ3တန်းကျော်ပဲကျန်တော့တာဖြစ်ပါရဲ့ရှင်ဇလောမှာတော့ကွယ်လွန်သူ Pop အဆိုတော်ကြီး Michael Jackson ကွယ်လွန်မှု10နှစ်မြောက်အထိမ်းအမှတ်ကိုသူ့ရဲ့ချစ်တဲ့ပရိသတ်တွေကျင်းပခဲ့ပြီးတော့တစ်ချိန်တည်းမှာပဲဒီနေ့2019အစောပိုင်းမှာထွက်လာခဲ့တဲ့သူ့ပုံမှာဆွဆွဲချက်တွေကိုညင်းဆိုပယ်ချသွားခဲ့ကြပါတယ် HBO ရုပ်သံလိုင်းကရိုက်ကူးတင်ဆက်တဲ့ Living Neverland ဆိုတဲ့အစီအစဉ်မှာ Michael Jackson ကကလေးငယ်လေးတွေကိုမတော်တရော်ပြုကျင့်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပြထားပါတယ်သူ့ရဲ့ပြည့်တဲ့အုပ်စုတစုကဒါကိုစန့်ကျင်ပြီးတော့ Hollywood လမ်းမကြီးမှာလမ်းလျှောက်ဆန္ဒပြခဲ့တာပါHBO ရဲ့မှတ်တမ်းရုပ်ရှင်မှာတော့ Michael Jackson ကသူတို့ကိုအသက်9နှစ်နဲ့10နှစ်အရွယ်တွေမှာလိင်စော်ကောင်းမှုတွေလုပ်ခဲ့တယ်ဆိုပြီးတော့အခုလူကြီးဖြစ်နေပြီဖြစ်တဲ့အမျိုးသား2ယောက်ရဲ့ပြောစကားတွေကိုရိုက်ပြထားပါတယ်ရှင်။တ တချိန်ကမဲကဘာဆူရခဲ့တဲ့အိန္ဒိယကနာမည်ကျော်ဘောလီဝုဒ်ရုပ်ရှင်မင်းမီပရိယန်ကာချောပရာနဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာပဲသူနဲ့လက်ထပ်ထားတဲ့ခင်မောဖြစ်တဲ့အဆိုတော်နစ်ဂျိုနက်စ်တို့ဆုံတွေအလောင်းပါဆုံးဝတ်စားဆင်ရင်နိုင်သူတွေအဖြစ်နဲ့ People Magazine ကစက်တင်ဘာလမှာပဲရွေးချယ်လိုက်ပါတယ်။ဒီလိုနာမည်ကျော်ဇုံတွဲလိုက်အခုဆုချီးမြင်တာဒါပထမဆုံးချိန်ဖြစ်ပါတယ်။ Priyanka Chopra ဟာအခုတော့အသက်38နှစ်ရှိပါပြီ။သူကအိန္ဒိယနိုင်ငံကိုကိုစားပြုပြီးတော့မဲကဘာဆူရခဲ့တယ်လို့အဲ့နောက်ဘောလီဝုဒ်နဲ့အခု Hollywood ရုပ်ရှင်လောကအထိပါအောင်မြင်ထိုးဖောက်နိုင်သူဖြစ်ပါတယ်ရှင်။အခုနှစ်ပိုင်းတွေအတွင်းမှာကမ္ဘာမှာလိမ္မာရေးဆိုင်ရာပွင့်လင်းမှုတွေအများကြီးပိုရရှိလာတယ်လို့ပြောလို့ရပါတယ်နော်။အဲ့ဒီထက်မှာတော့နာမည်ကျော်အနုပညာရှင်တွေလည်းပြောင်းလဲမှုတချို့ကိုရေးရွဝင်လှုပ်လာကြတာတွေ့ရပါတယ်။ဗြိတိသျှအဆိုတော် Sam Smith ကသူ့ကို he she ဒီလိုမျိုးသူသူမဆိုတဲ့ကြားမနန်စာမခွဲကြပဲဒေသံသူတို့ဆိုတဲ့အသုံးနှုန်းနဲ့ပဲခေါ်ဝေါ်ဖို့ပြောသွားခဲ့ပါတယ်။Grammy ကိတာဆုရှင်အသက်28နှစ်အရွယ် Sam Smith ကသူ့ရဲ့ Instagram စာမျက်နှာမှာတက်ပြီးတော့ My pronouns are they them ဆိုပြီးတော့သူ့ဘာသူကြားမမခွဲကြတဲ့သူဆိုတဲ့နန်စာပဲသုံးနှုန်းပါမယ်။သူ့ရဲ့ဘဝအစမှန်ကိုအမြဲတမ်းသူခုံယူပြီးတော့နေပါမယ်။လုံးဝဖုံးကွယ်မှုမရှိတဲ့ဘဝအမှန်တိုင်းပဲနေသွားပါမယ်။သူအဲ့လိုမျိုးဆုံးဖြတ်ချက်တွေအားပေးကြတဲ့အတိုင်းဝိုင်းကိုလည်းကျေးဇူးတင်ပါတယ်လို့ Stay with me ဆိုတဲ့တဲ့ချင်းနဲ့နာမည်ကြီးလာတဲ့အဆိုတော် Sam Smith ကပြောသွားပါတယ်။ဒီနေ့2019ခုနှစ်နှစ်ကုန်ပိုင်းနောက်ရောက်တဲ့အခါမှာတော့ကမ္ဘာကျော်ကိုရီးယား K-pop အနုပညာရှင်တချို့ကို့ဘာကိုတက်တင်မှုတွေရှိခဲ့လို့ပြည်သက်တွေတော်တော်လေးအထိတ်တလန့်ဖြစ်ခဲ့ရပါတယ်။ကာရာဆိုတဲ့နာမည်ကြီးကိုရီးယား K-pop အမျိုးသမီးအဖွဲ့ဝင်ဟောင်းဖြစ်တဲ့အဆိုတော်ကူဟာရာရဲ့ရုပ်အလောင်းကိုနိုဝင်ဘာ24ရက်နေ့တနင်္ဂနွေနေ့ကတွေ့ခဲ့ရတာကြောင့်သူ့ကိုချစ်တဲ့ပြည်သက်တွေတော်တော်လေးဝမ်းနည်းသွားခဲ့ရတာပါ။အသက်28နှစ်အရွယ်ကူဟာရာရဲ့ရုပ်အလောင်းကိုဆိုးမြော်တော်တောင်ပိုင်းကသူ့ရဲ့နေအိမ်မှာတွေ့ခဲ့ရပါတယ်။သူမဆုံးငယ်ကတော့စိတ်ကြယောဂါခံစားခဲ့ရတာဖြစ်ပါရဲ့သူ့ရဲ့အလောင်းပေးမှာလဲသူ့ဘဝနဲ့ပတ်သက်လို့အစိုးမြင်တဲ့စာသူ့ရဲ့လက်ရင်းနဲ့ရေးထားတာတွေ့ခဲ့ရတယ်လို့ဆိုးမျိုးတော့ရဲတပ်ဖွဲ့ကပြောပါရဲ့အာရှဒေတာတော်တော်များများမှာဟာရာဆိုပြီးတော့လူသိများတဲ့ကိုကစိုက်ဘာဘူလင်းလို့ခေါ်တဲ့အွန်လိုင်းပေါ်ကအနိုင်ကျင့်မှုတွေကိုကြဲကြဲလောင်လောင်ဆန့်ကျင်ပြောတတ်သူဖြစ်ပါရဲ့ကိုနဲ့ရင်းနေတဲ့တငယ်ချင်းလက်ဖြစ်သူ့လိုပဲအွန်လိုင်းအင်တာနက်ကနေပြီးတော့အနိုင်ကျင့်ရေးသားမှတ်ချက်ပေးတာတွေကိုစန့်ကျင်ပြောဆိုတဲ့သူတဦးလည်းဖြစ်တဲ့ FX K-pop အမျိုးသမီးအဖွဲ့ဝင်ဆူလီကလည်းပြီးခဲ့တဲ့အော်တိုဘာလအတွင်းမှာပဲအခုလိုအဖြစ်ပြင်းမျိုးနဲ့တည်ဆုံသွားခဲ့ရပါတယ်။ကမ္ဘာဥရုယာတီအရေးဆိုင်ရာတက်ကြွလှုပ်ရှားသူဆွီဒင်နိုင်ငံသူခရတာသွန်ဘတ်ကို2019ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်ဖြစ်တဲ့ Time Magazine ကြီးကဒီဇင်ဘာလ17ရက်နေ့ကပဲကြေညာခဲ့ပါတယ်။အသက်16နှစ်ပဲရှိသေးတဲ့ Greta Thunberg ဟာရာသီဥတုအရေးဆိုင်ရာလူငယ်လှုပ်ရှားမှုရဲ့မျက်နှာစာဖြစ်လာပြီးတော့အခုပြီးခဲ့တဲ့2019ခုနှစ်အတွင်းရာသီဥတုဆိုင်ရာဆန္ဒပြပွဲတွေညီလာခံတွေမှာလူတွေရဲ့အားပေးမှုအကြီးအကျယ်ရခဲ့ပါတယ်။လူသားတွေအတွက်တခုတည်းသောအင်ကြီးအပေါ်မှာလူသားတွေရဲ့ပြုမှုလှုပ်ဆောင်နေတာတွေနဲ့ပတ်သက်လို့သတိပေးပြောဆိုတာချိုးပြက်ကွဲအပ်နေတဲ့ကမ္ဘာကြီးရဲ့အတန်းကိုနေဆက်မြင့်တွေကိုဖျက်နေရာစုံကိုပြန့်နှံ့စေတာနောက်ထပ်မျိုးဆက်သစ်တစ်ခုကဥဆောင်လာတဲ့သဘောဖြစ်တာကြောင့် Greta Thunberg ကို Time နဲ့2019ခုနှစ်အထူးခြားဆုံးပုဂ္ဂိုလ်ဖြစ်နေရွေးချယ်လိုက်တာဖြစ်တယ်လို့ Time Magazine ကြီးကဒီဇင်ဘာလ17ရက်နေ့ကပဲကြေညာသွားခဲ့ပါတယ်။
I mean we are angry we are frustrated and that is because of a good reason. If they want us to stop being angry, then maybe they should stop making us angry.
ဒါကတော့မအေးတနာကျော်တင်ဆက်သွားတဲ့2019နှစ်ကုန်အထူးစင်စင်ဖြစ်ပါတယ်အခုလို2019နှစ်ကုန်ပြီးတော့2020ပြည့်နှစ်ကူးတော့မဲ့အခါသမယတေးသချင်းလက်ဆောင်စီစဉ်ဖြစ်ဘယ်တော့မှမယိုးနိုင်တဲ့မြမရှုခင်မြမစိန်ရင်တေးသချင်းကိုတင်ဆက်ချင်ပါတယ်တေးရီစန်ဒီယာလှထွတ်ဖြစ်ပြီးတော့တေးစုကွဲလွန်သွားပြီဖြစ်တဲ့ရုပ်ရှင်အကယ်ဒမီဝင်ဦးဖြစ်ပါတယ်ရှင်
တရားနဲ့မချေအယောင်ဝဲလေတော့နဲ့တောင်းရယ်လေရတလင်းရှူရင်းတွေကစုံလင်းနေရှေ့မှုမပြတ်တဲ့စေတူချက်ကစိတ်မြညာရင်းကားလို့နေပြပြပြတို့လေရှူရင်းချက်တော့ပြီရောင်နဲ့မချဲအယောင်ဝဲလဲတော့နဲ့တောင်းဆွဲလေယာတလင်းရှူခင်းတွေကစုံလင်းနေရှေ့မှမပြတ်တဲ့စေတူချက်
ဒါကတော့တေးဆူကွယ်လွန်သွားပြီဖြစ်တဲ့ရုပ်ရှင်အကယ်ဒမီဝင်းဦးရဲ့မြမရှူကင်းမြမစိန်ရင်တေးတချင်းကိုနားဆင်ခဲ့ကြတာပါအခုလိုနှစ်ဟောင်းကုန်လို့နှစ်တစ်ကူတော့မဲ့အခါသမယမြမပြည်ကြီးတိုးပွားချမ်းသာပါစေလို့လည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကစုမုံကောင်းတောင်းပါရရှင်အခုလိုထူးခြားဆန်းပြကမ္ဘာသတင်းများအစီအစဉ်နေရာမှာတေးတချင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါတနင်္လာနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပ
ါ။ဂျူလီမျိုးရဲ့ဘာသာရေးအထွတ်မြတ်ပွဲတော်ဟာနုကာ9ရက်မြောက်နေ့ကျင်းပနေစဉ်စနေနေ့ညကနယူးယောက်မြို့မှာရှိတဲ့ဂျူတီးယားဟော့ဆရာအိမ်မှာလူ9ဦးကိုဒါးအနဲ့ထိုးခဲ့သူကိုဖမ်းဆီးထားမိပြီလို့နယူးယောက်ရဲတပ်ဖွဲ့ကပြောပါတယ်။ဟာနုကာပွဲတော်ကျင်းပဖို့နယူးယောက်မြို့မြောက်ပိုင်းကမွန်စီအရမှာရှိတဲ့အဲ့ဒီဂျူတီးယားဟော့ဆရာအိမ်မှာလူ90လောက်စုဝေးနေတဲ့အချိန်မှာဓာတ်ထုတ်မှုဖြစ်သွားခဲ့တာပါစစ်သွေးကြော်တွေရဲ့လက်ချက်နဲ့အမေရိကန်ကာကွယ်ဝန်ကြီးဌာန contractor တူသေးဆုံးခဲ့တာကြောင့်အီရန်နဲ့ဆီးရီးယားမှာရှိတဲ့စစ်သွေးကြော်စခန်းတွေကိုလေကြောင်းစစ်ဆင်ရေးလုပ်နေတာဖြစ်ကြောင်းအမေရိကန်ကာကွယ်ဌာနပြောခွင့်ရကဒီနေ့ကနေ့မှာပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ် Fort Worth မြို့စင်ဂျေဖုံးက West Freeway ခရီးယန်ဖះเจ้ามาတင်းငွေနေဝတ်ပြုဆူတောင်းနေကြတော့တနသမတူရဲ့ပြစ်ခတ်မှုကြောင့်လူနှစ်ဦးသေဆုံးပြီးတန်ရရသွားတဲ့နောက်တူကတော့ဆွေရင်ပွဲအခြေအနေမှာရှိနေပါတယ်ဆေးရုံကိုတည်ယူသွားတဲ့လမ်းမာတွင်အဆိုပါနှစ်ဦးသေဆုံးသွားကြတာဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်အိန္ဒိယနိုင်ငံရဲ့ဥပဒေနိုင်ငံသားဥပဒေသည်ဟာဘာသာရေးအရာထဲသွင်းစင်းမစင်သားရဘူးဆိုတော့အိန္ဒိယဖွဲ့စည်းပုံကိုစော်ကားရရောက်တယ်လို့လူနည်းစုမွတ်စလင်တွေပေါ်ဖိနေရရောက်စေတယ်လို့အကြက်ခတ်တွေကဝေဖန်နေချိန်မှာပဲဒီဥပဒေတစ်ကိုစန့်ကျင်သူတွေရောထောက်ခံသူတွေပါတိုင်းနိုင်ငံတွေကအိန္ဒိယနိုင်ငံတော်လမ်းမတွေပေါ်မှာထွက်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံသားဖြစ်ခွင့်ဥပဒေတစ်ထဲမှာပို့တာဘာသာလူများစုရှိတဲ့မြန်မာနဲ့သရီလင်္ကာလိုနိုင်ငံတွေကနေထွက်ပြေးလာတဲ့မွတ်စလင်တွေကိုပါကန့်သတ်ထားတာကြောင့်လေဝေဘာမှုတွေပို့ပြီးတော့ထွက်ပေါ်နေကြတာပ
ါကျေးဇူးတင်ပါတယ်ရှင်တင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ John Elson ပါရှင် VOA မြန်မာပိုင်းရဲ့တင်းလာနေနေတဲ့ခင်တင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.